Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA အမေရိကန်တန်ရဲ့2025ခုနှစ်ဖေဖော်ဝါရီလ9ရက်တောက်တန်နေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီထိထုတ်လွှင့်နေတဲ့ဒီအစီအစဉ်ရဲ့ပထမပိုင်းနိုင်ရွယ်ကိုတော့တိုင်းနိုမီတာ25 32 40တို့ကနေဖမ်းယူနားဆင်နိုင်တယ်လို့တနအီလုံးစာအစီအစဉ်တစ်ခုလုံးကိုတော့လူလူမိတ်ဆွေဂျိုရုစလောင်ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Facebook နဲ့ YouTube ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေတာပါကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်ပါမှာပ
ါ။ Hamas နဲ့ဖြစ်နေတဲ့စစ်ပီးသွားရင် Gaza ကိုကန်လွှဲယူမယ်လို့သမ္မတ Trump ကပြောပါတယ်။ Iran ရဲ့ရေနံတင်ပို့မှုအပေါ်အမေရိကန်ကဒဏ်ခတ်မှုအသစ်တွေချမှတ်လိုက်ပါတယ်။ Pakistan အကြမ်းဖက်မှုနှိမ်နင်းရေးမှာတရုတ်ကပူးပေါင်းဆောင်ရွက်မယ်လို့ဆိုပါတယ
်။ဒီလိုမျိုးထိတန်းရောက်တဲ့သတင်းတွေကိုတင်ဆက်ပြီးမှာတော့ USAID လို့နိုင်ငံတကာအကူအညီပေးအဖွဲ့တွေနဲ့ပတ်သက်လို့သမရဖန်ရဲ့ပြောင်းလဲချက်တွေပေါ်မှာတားဆီးနိုင်ဖို့လှုပ်ဆောင်သွားမယ်လို့အမေရိကန်လွှတ်တော်ခေါင်းဆောင်တွေကပြောကြားလိုက်တဲ့တင်ပြချက်ထိုင်းမြန်မာနယ်စပ်အွန်လိုင်းငွေလိမ်ခိုင်းနေတဲ့ပေမင့်နေသူတွေကိုကဲထုတ်တဲ့သတင်းပေးပို့ချက်အာဆီယံ2ကိုယ်စားလှယ်ရဲ့မြန်မာပြည်သွားမဲ့ခီးစဉ်ပေါ်သုံးသက်ချက်နဲ့နောက်ပိုင်းမှာပတ်စင်ကဏ္ဍတွေကိုထုတ်လွှင့်ဖို့တင်ဆက်ထားပါတယ်။အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးကပြောပြသွားမှာဖြစ်ပါတယ်ဗျာ။
နဲ့စစ်ပွဲပြီးတာနဲ့ဂါဇာကမ်းမြောင်ကိုအစ္စရေးကအမေရိကန်ကိုလွှဲပြောင်းပေးမှဖြစ်ပြီးတော့အဲ့ဒီမှာအမေရိကန်တပ်ဖွဲ့တွေထားရှိစရာလည်းလိုမှာမဟုတ်ဘူးလို့အမေရိကန်သမ္မတထော်နဲ့ထရမ်ကကြာတာပြီးနေတုန်းကပြောကြားလိုက်ပါတယ်။မြေထဲပင်လယ်တခြားဂါဇာကမ်းမြောင်ကိုအမေရိကန်ကသိမ်းယူမယ်လို့ပြောဆိုထားတဲ့သမ္မတထရမ်ကအခုကြေညာချက်ကိုလည်း Truth Social လူမှုကွန်ရက်ကနေတဆင့်ထုတ်ပြန်လိုက်တာပါ။သူရဲ့အစီအစဉ်အရစစ်ပွဲတန်တဲ့ဂါဇာမှာနေထိုင်နေကြတဲ့ပါလက်စတိုင်းသားနှစ်သန်းကျော်ဟာဒေသတွင်ပုံမှုလုံခြုံနဲ့ပိုးပြီးတော့တာယာလှပတဲ့ခင်မီအိန္ဒိယတစ်တွေမှာအခြေချနေထိုင်ခွင့်ရကြမှာဖြစ်တယ်လို့သမ္မတကပြောပါရယ်။ဒီလိုရွှေ့ပြောင်းအခြေချခွင့်ရမယ့်နေရာကဂါဇာကမ်းမြောင်မှာပဲလားဒါမှမဟုတ်ဒေသတွင်ကတခြားနိုင်ငံတွေမှာလားအဲ့ဒီနိုင်ငံတွေရောဒါကိုလက်ခံမလားဆိုတာကိုတော့သမ္မတထရမ့်ကမပြောပါဘူး။ပိုပြီးတော့ပျော်ရှင်စရာကောင်းပြီးဘေးကင်းတဲ့လွတ်လပ်တဲ့နေရာမှာနေထိုင်ခွင့်ရမှာဖြစ်တယ်လို့ပဲထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီတော့တွင်းမှာပဲဒီသမ္မတထရမ့်ကအခုလိုမျိုးဂါဇာကိုသိမ်းယူမဲ့အစီအစဉ်ကိုအားလုံးကတညီတညွတ်တည်းဆန့်ကျင်ကန့်ကွက်ကြဖို့ဟာမတ်စ်အဖွဲ့ကပါလက်စတိုင်းအဖွဲ့အစည်းတွေအားလုံးကိုကြာတာပြင်းနေတုန်းကတောင်းဆိုလိုက်ပါတယ်ရှင်။အမေရိကန်ရဲ့ထိတ်တန့်ကုံသွယ်ရေးအထူးကိုယ်စားလှယ်အဖြစ်သမ္မတဒေါ်နယ်ထရမ့်အဆိုပြုထားတဲ့ဂျေမီဆန်ဂရီယာဟာဒီသမရရဲ့ပြင်းထန်တဲ့ကုံသွယ်ရေးမူဝါဒတွေကိုသူ့အကောင့်ထဲပေါ်သွားမဲ့အကြောင်းပုံထုနေတော့ကအထက်လွှတ်တော်ဗန်နာရေးကော်မတီစာနာပွဲမှာကတိပြုပြောဆိုသွားခဲ့ပါတယ်။ဒါပေမဲ့လည်းသမရထရမ့်ရဲ့ခက်မှန်းရခက်လာတဲ့ကုံသွယ်ရေးဆောင်ရွက်ချက်တွေကြောင့်အထက်လွှတ်တော်အမတ်တွေကသူ့ကိုအတီးပြုဖို့အတွက်ကန့်ကွက်နေကြဆဲဖြစ်ပါတယ်။နိုင်ငံခြားသွင်းကုန်တွေကိုအခွန်အကြီးကျယ်တိုးခေါက်ဖို့အပါအဝင်အမျိုးသားအကျိုးစီးပွားကိုသာဦးစားပေးတဲ့သမရဒေါ်နယ်ထရမ့်ရဲ့ချဉ်းကပ်မှုအရပြည်တွင်းဈေးကွက်မှာရောပြည်ပဈေးကွက်မှာပါအမေရိကန်ကုန်ပစ္စည်းနဲ့ဝန်ဆောင်မှုတွေကိုရိုးသားတဲ့နည်းနဲ့ထုတ်လို့ရောင်းချပြီးတော့ဒီအမေရိကန်ပြည်သူတွေအတွက်ဝင်ငွေကောင်းတဲ့အလုပ်ကိုင်ခွင့်လန်းတွေကိုဖန်တီးပေးသွားမှာဖြစ်တယ်လို့မစ္စတာဂူရီယာကအထက်လွှတ်တော်ကြားနာပွဲမတိုင်ခင်ကြိုတင်ပြင်ဆင်တဲ့မိကွန်းမှာပြောကြားခဲ့ပါတယ်။အမေရိကန်ရဲ့ကုန်သွယ်ရေးအထူးကိုယ်စားလှယ်ဖြစ်လာမယ်ဆိုရင်တော့သူဟာဒီကုန်သွယ်ရေးဝန်ကြီးနေရာအတွက်အစိုးပြုခံထားရတဲ့ Howard Litnick လက်နစ်နဲ့အတူဒီသမ္မတထရမ့်ရဲ့ထိတ်တန့်ဦးစားပေးမူဝါဒတွေကိုအကောင့်ထဲပေါ်ရမှာဖြစ်ပါတယ်။ဒီအထဲမှာတော့ဒီကမ္ဘာတဝန်းအမေရိကန်ရဲ့မိတ်ဆွေရန်သူနိုင်ငံအားလုံးနဲ့ကုန်သွယ်ရေးစစ်ခင်းတာဒါမှမဟုတ်ရင်လည်းဒီအနိုင်ဆုံးအဆင့်ကုန်သွယ်ရေးရချိတ်ချောက်တာတွေကိုလှုပ်ဆောင်သွားရမှာဖြစ်ပါတယ်ရှင်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကလေကွင်းတစ်ခုတည်းကိုအမေရိကန်စစ်ရဟတ်ယာဉ်တစ်စီးကြာတာပြင်းနေတုန်းကပြတ်ချခဲ့တာမှာအမေရိကန်စစ်သားတဦးနဲ့ကာကွယ်ရေးကွန်ထရက်ဝန်ထမ်း3ဦးသေဆုံးခဲ့တယ်လို့ Indo-Pacific ဒေသဆိုင်ရာအမေရိကန်စစ်ဌာနချုပ်ကပြောပါရယ်မဟာမိတ်ဖိလစ်ပိုင်နိုင်ငံရဲ့တောင်းဆိုမှုနဲ့ဒီရန်သူရဲ့လှုပ်ရှားမှုတွေကိုကင်းထောက်ထောက်လန်းတာတွေကိုလုပ်တဲ့ဒီပုံမှန်ကင်းလက်နေတဲ့အချိန်အတွင်းမှာပဲဒီရဟတ်ယာဉ်ပြတ်ကျခဲ့တာဖြစ်ပြီးတော့ဘာကြောင့်ပြတ်ကျခဲ့ရသလဲဆိုတဲ့အကြောင်းရင်းကိုတော့စုံစမ်းစစ်ဆေးနေစေပဲလို့ Indo-Pacific ဒေသဆိုင်ရာအမေရိကန်စစ်ဌာနချုပ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါရယ်ဖိလစ်ပိုင်ရဲ့ဖက်လေချောင်းထိန်းချုပ်ရေးဌာနကလည်းဒီမက်ဂင်ဒနောင်းအယ်ဆာပီနယ်မှာဒီရဟတ်ယာဉ်ပြတ်ကျခဲ့တယ်ဆိုတာကိုအတည်ပြုထားပြီးတော့အသေးစိတ်အခြေအနေကိုတော့မထုတ်ပြန်သေးပါဘူး အမ်ဘတ်ဂျူအန်မြို့မှာလေယာဉ်အပျက်အစီးတွေကြားကနေအလောင်းလေးလောင်းကိုရှာဖွေတွေ့ထားတဲ့အကြောင်းကိုတော့မက်ဂနောက်အယ်ဆာပြည်နယ်ရဲ့ဘေးကင်းလုံခြုံရေးဆိုင်ရာအရာရှိသူကပြောပါတယ်သေဆုံးသူတွေရဲ့နာမည်တွေကိုတော့သူတို့ရဲ့မိသားစုထံအသိပေးအကြောင်းကြားတာတွေလုပ်နေစေဖြစ်တာမို့မထုတ်ပြန်နိုင်သေးတဲ့အကြောင်းအင်ဒိုပစိဖိတ်ဒေသဆိုင်ရာအမေရိကန်စစ်ဌာနချုပ်ကပြောပါတယ်လျင်ပြက်ကြတဲ့နေရာနဲ့အနီးတစ်ဝိုက်မှာထိခိုက်ဒဏ်ရာရတဲ့သူတော့မရှိဘူးလို့ဒေသဆိုင်ရာအရာရှိတူကလည်းပြောပါတယ်ရှင
် View American တာမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နိုင်ကနေ6နိုင်ခွဲအထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6753ညာနဲ့လိုင်းဒိုမီတာ40 kHz 0533ညာတို့ကနေပြီးထုတ်လွှင့်ပေးနေပါတယ်မနက်9နာရီထိဒုတိယပိုင်းကိုလူလူမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ
် View American တန်ရဲ့တောက်ကြနေမနက်ခင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်အီရန်ကယင်းနယ်စီတွေတန်းတဲ့ချီတရုတ်နိုင်ငံကိုတင်ပို့တဲ့နေရာမှာဝန်ဆောင်မှုပေးနေတဲ့နိုင်ငံတကာကွန်ရက်တွေကိုပြစ်မှတ်ထားပြီးအီရန်ယင်းနယ်လုပ်ငန်းအပေါ်မှာတန်ခတ်ပိတ်ဆို့မှုအသစ်တွေချမှတ်လိုက်တဲ့အကြောင်းအမေရိကန်ဗန္ဓာရေးဝန်ကြီးဌာနကကြေညာရင်းတွေကကြေညာပါတယ်အီရန်လက်နက်ကင်တပ်ဖွဲ့ AFGS ရဲ့ရေနံတင်ပို့မှုတွေကိုဆောင်ရွက်ပေးနေတဲ့ CPR Energy Company ကိုပြစ်မှတ်ထားတန်ခတ်တာဖြစ်တဲ့အကြောင်းအမေရိကန်ဗန္ဓာရေးဝန်ကြီးဌာနလက်အောက်နိုင်ငံခြားပိုင်ဆိုင်မှုထိန်းချုပ်ရေးယုံကထုတ်ပြန်ပါတယ်။အခုတန်ခတ်ခံရတဲ့အထက်မှာတရုတ်၊အိန္ဒိယနဲ့အရက်ဆော်ဘာများပြည်ထောင်စု UAE နိုင်ငံတွေမှာရှိတဲ့လူပုဂ္ဂိုလ်တွေလုပ်ငန်းတွေပါဝင်တယ်လို့ကုန်တင်သင်္ဘောအများပြားလဲပါပါတယ်။အီရန်ရဲ့ဒီ AFGS အဖွဲ့အောက်မှာလဲပတ်နေတဲ့ CPR စွမ်းအင်ကုမ္ပဏီနဲ့သူနဲ့ဆက်ဆက်နေတဲ့ကုမ္ပဏီတွေဟာရေချောင်းသွားလာမှုတွေမှာလက်မှတ်တွေလုပ်တာအပါအဝင်လိင်ညာလှည့်ပြားတဲ့တရားမဝင်နှီးလန်းတွေနဲ့ရေနံတွေကိုအီရန်ကလာတဲ့ဆိုတာကိုမသိရအောင်ဖုံးကွယ်ပြီးတော့တရုတ်အပါအဝင်ကမ္ဘာနိုင်ငံတွေကိုရေနံတင်ဖို့ကုန်သွယ်တာတွေလုပ်နေတယ်လို့အမေရိကန်ဗန္ဓာရေးဝန်ကြီးဌာနကပြောပါတယ်ဒီလိုတရားမဝင်ရောင်းချတင်ပို့မှုတွေဟာနှစ်စဉ်ဒေါ်လာတန်းထောင်ချီရှိနေပြီးတော့ဒီငွေတွေနဲ့ဟာမတ်စ်ဟူသီနဲ့ဟက်စ်ဘိုလာအပါအဝင်ဒေသရင်းကစံဖက်အဖွဲ့တွေကိုအီရန်ကကူညီထောက်ပံ့ပေးနေပြီးတော့ဒေသရင်းတင်းကျိမ်မှုပြက်ပြားအောင်လုပ်နေတာဆိုပြီးတော့လေအမေရိကန်ဗန္ဓာရေးဝန်ကြီးဌာနနိုင်ငံခြားပိုင်ဆိုင်မှုထိန်းချုပ်ရေးအဖွဲ့ OFAC ကပြောပါတယ်အခုကိစ္စနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂဆိုင်ရာအီရန်ကိုယ်စားလှယ်ယုံကိုရိုက်တာသတင်းဌာနကဆက်သွယ်မေးမြန်းပေးမယ်လို့လည်းတုံ့ပြန်တာမရှိသေးပါဘူးရှင်တရုတ် AI နည်းပညာ app DeepSeek ကို Federal အစိုးရကွန်ပျူတာတွေနဲ့ဖုန်းတွေထဲမှာအသုံးပြုခွင့်ပိတ်ပင်ဖို့အတွက်အဆိုပြုချက်တရက်ကိုတော့ American Outlook တော်မှာပါတီကြီးနှစ်ရက်လုံးကအမတ်တွေပါဝင်တဲ့အဖွဲ့ကတင်သွင်းထားပါတယ်။ကမ္ဘာတဝန်းရေပန်းစားတဲ့တရုတ်လူမှုကွန်ရက် platform TikTok ကိုပိတ်ပင်တယ်လို့မျိုးပဲအခုဒီ DeepSeek app ကိုလည်းအလားတူပိတ်ပင်ဖို့အတွက်ကြိုးပမ်းနေကြတာပါ No DeepSeek on government devices at လို့ခေါ်တဲ့ Federal အစိုးရဝန်ထမ်းတွေကိုအစိုးရပိုင် electronic ဆက်သွယ်ရေးပစ္စည်းတွေမှာတရုတ် AI app အသုံးပြုခွင့်ကိုပိတ်ပင်တဲ့ဥပဒေချမ်းကိုတော့ New Jersey ပြည်နယ် Democrat Outlook အမတ် George Gottheimer နဲ့ Illinois ပြည်နယ် Republican Outlook အမတ် Darren LaHood တို့ဦးဆောင်ပြီးတော့ကြာသပတေးနေ့တုန်းက Outlook တော်မှာတင်သွင်းခဲ့တာဖြစ်ပါတယ်ဒီအစိုးရအနေနဲ့ဒီ AI app ကိုသုံးပြီးတော့ထောက်လန်းတာတွေနောက်သတင်းမှာဖြန့်ဝေတာတွေမလုံနိုင်အောင် American Federal အစိုးရကွန်ရက်တွေထဲကိုမဝင်ရောက်နိုင်အောင်အခုလိုတားမြစ်ရလိမ့်မယ်လို့လွတ်တော်အမတ်တွေကပြောဆိုကြပါတယ်။တရုတ် Communist Party ဟာ American ရဲ့အမျိုးသားလုံခြုံရေးကိုထိပါအောင်လုပ်ဖို့နောက် American ပြည်သူတွေရဲ့အချက်အလက်တွေကိုရယူပြီးသတင်းမှားတွေကိုဖြန့်ဝေဖို့ဘယ်လိုနည်းလမ်းကိုမဆိုသုံးနိုင်နေဆိုတာရှင်းလင်းရှင်းလင်းလင်းဖော်ပြထားပြီးဖြစ်တယ်လို့ပဲဒီတရုတ် Communist Party အနေနဲ့ American အစိုးရအရာရှိတွေရဲ့ဆက်ပစ္စည်းတွေနဲ့ထိုးဖောက်ဝင်ရောက်ပြီးတော့အမျိုးသားလုံခြုံရေးကိုထိခိုက်ပျက်စီးအောင်လုပ်နိုင်မဲ့အန္တရာယ်ကိုကြိုတင်ဟန့်တားရမှာဖြစ်တယ်ဆိုပြီး Democrat Outlook အမတ် George Gottheimer ကကြေညာချက်မှာဖော်ပြထားပါတယ်ရှင်ပါကစ္စတန်နိုင်ငံအတွင်းအခြေခံအဆောက်အုံနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေမှာလုပ်ကိုင်နေကြတဲ့တရုတ်နိုင်ငံသားတွေလုံခြုံဘေးကင်းမှုရှိအောင်ဆောင်ရွက်ပေးပါမယ်လို့ပါကစ္စတန်အစိုးရကတရုတ်ကိုထပ်မံအာမခံပြောကြားလိုက်ပါတယ်။နိုင်ငံလုံခြုံရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုကျွမ်းမြင့်ဖို့အတွက်ပါကစ္စတန်သမ္မတအစစ်အလီဇာဒါရီတရုတ်နိုင်ငံဘေကျင်းမြို့တော်ကိုရောက်နေတဲ့ခီးစဉ်အတွင်းမှာအခုလိုအာမခံလိုက်တာပါ။တရုတ်အစိုးရကလည်းဒီပါကစ္စတန်ရဲ့အကြမ်းဖက်တိုက်ဖျက်ရေးလုပ်ငန်းတွေမှာကူညီပေးသွားမယ်အကြောင်းကိုကန့်လန့်ခဲ့ပါတယ်။ပါကစ္စတန်သမ္မတဇာဒါရီဟာဖေဗူလာ4ရက်နေ့ကနေ6ရက်နေ့အထိတရုတ်နိုင်ငံကို9ရက်ကြာခီးရောက်ရှိနေတာဖြစ်ပါတယ်။ပြည်ထောင်ရေးဝန်ကြီးမိုဆင်နက်ဗီနိုင်ငံခြားရေးဝန်ကြီးအစ်ဟက်တာနဲ့တခြားဒီအကြီးအကဲအစိုးရအရာရှိတွေလည်းသမ္မတဇာဒါရီနဲ့အတူလိုက်ပါလာတာဖြစ်ပါတယ်။ပ Pakistan Tamra ne apwe ha Tiyo Tamra Shichin be Tiyo Wujicho Likki Chandu ne le Twi Song Ghe Dalu Tiyo Pidu Tamra Nangan Do Ye Pidu Kun Ye Mieran Komedi Okata Chao Liji ne le Twi Song Sunidari Lokhe Bari Pakistan Nengen Ma Tiyo Nengen Dari Tao Ne Chi Shini Biro Tiyo Pakistan Siwaye Zinjan Simangin La Aoka Lungan Rima Atika Lokai Nijara Preparation Direct from Washington
မြန်မာပြည်တောက်ချာနေမနေ့ကင်ထိတဲအောင်သတင်းတွေကိုမကင်ပြူတွေပြောပြပေးခဲ့တာပါခင်ဗျာ။ဗီဒီယိုရနေကိုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို USAID လို့နိုင်ငံတကာဖွံ့ဖြိုးရေးအကူအညီပေးအဖွဲ့တွေနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်ရဲ့ပြောင်းလဲဆောင်ရွက်ချက်တွေကိုတားဆီးနိုင်ဖို့အစိုးရရန်ပုံငွေအသုံးပြုရေးဆွေးနွေးပွဲတွေကနေတဆင့်လှုပ်ဆောင်သွားမယ်လို့ကွန်ဂရက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်တွေကပြောပါတယ်။ဗီဒီယိုလွှတ်တော်ဆိုင်ရာသတင်းတော့ကက်သရင်းဂစ်ဆန်ပေးပို့တဲ့သတင်းကိုတော့မှတ်မျှသတင်းအောင်ပြောပြပါပါ။
American ကနိုင်ငံတကာအကူအညီတွေကိုဆိုင်းငံ့လိုက်တဲ့အတွက်MSO မိုးသစ်တော်တွေကပဲထိန်းသိမ်းရေးကနေစလို့မြန်မာဒုက္ခသည်တွေအရေးစစ်ပွဲကနေပြီးတော့ထွက်ပြေးတင်းရှောင်နေကြရတဲ့ယူကရိန်းဒုက္ခသည်တွေအရေးစတဲ့လူသားချင်းစာနာမှုအကူအညီလိုအပ်ချက်တွေကိုကမ္ဘာနဲ့အဝန်ရင်ဆိုင်နေကြရပါတယ်။ဒါနဲ့ပတ်သက်လို့ဒီသတင်းပတ်
We will fight their violations of separation of powers.
USAID
ဟိုနဲ့အားလုံးနှိပါးကိုရာထူးကဆိုင်းငံ့ခဲ့တယ်လို့ဒီသတင်းပတ်အစောပိုင်းကပဲ USAID အဖွဲ့ကိုနိုင်ငံခြားရေးဝန်ကြီးမာကိုရူဘီယိုရဲ့ထိန်းချုပ်မှုအောက်ကိုပြောင်းရွှေ့ခဲ့တာပါ။
တမရထရမ့်ကတမရလုပ်ပိုင်ခွင့်ကိုသုံးပြီးတော့အစိုးရအေဂျင်စီတွေရဲ့ဆောင်ရွက်ချက်တွေကိုပြန်သုံးသပ်နေတာဖြစ်တယ်လို့ကွန်ဂရက်စ်လွှတ်တော်ရီပက်ဘလစ်ကန်အမတ်တွေကပြောပါတယ်။ဒီလိုသုံးသပ်တာမှာဖက်ဒရယ်အသုံးစရိတ်ကိုလျှော့ချဖို့ရည်ရွယ်တဲ့အစိုးရဌာနဒီအိုဂျီကိုတကြွယ်တစ်ထည်အီလွန်မတ်စ်ကဦးဆောင်နေတာပါ။
အကူအညီတွေပေးနေတဲ့အဖွဲ့အစည်းအားလုံးပြည့်ပြည့်လိုက်မယ်လို့ကျွန်တော်မထင်ပါဘူး။ ဒါပေမဲ့ ဒီလို agency တွေအနေနဲ့ရန်ပုံငွေနဲ့ဆုံးဖြတ်ချက်တွေကိုဘယ်လိုချမှတ်တယ်ရန်ပုံငွေကိုဘယ်လိုဦးစားပေးတယ်ဆိုတာတွေကိုပြန်လဲသုံးသပ်ပိုင်ခွင့်ရှိတယ်လို့ကျွန်တော်ထင်ပါတယ်။ဒါကအုပ်ချုပ်ပုံအရမှန်တယ်လို့ထင်ပါတယ်။
Congress Lodogani Popo Lagate, the Apoe Sirigo, Loma, Paper Lifeo, Juzaraga, Ocho Y Manaye, Anna Quewe Mugu, America Chupauta, Pipare.
A Teludo Lune Sugans on Chuck Schumaro, Lane Mune, Luetonsa Murigo, Pe Shabo, the Maratrum Suya, Juba Murigo, Taukami Me, Lungan Sawyer Mu, Shame Yen Senane, Pumuli Machine for Mau and Pitimari.
Dodge, Babelo, Daga, Democracy, Milamajau, Democracy Sura, Balesura, General Tide, Araga Pumuli, Shiame, Shuwe Tama, Mahobau.
Democrat Riaro, Tamara Trump Asu Putare, Cabinet Puewinigo, Matauken Jabune, USAID Lu, Ludajan Sana, Taukumu Bini, Poe Siri, Jue, Asoya Donsi, Ubri Mujan, Titiago, Gaunte, Podome, Logripe, Biosu Tabarishan.
VOA Season Ago, Radio Yumin Dandarubi, Facebook Saminagani, Nasin Tissue Damare. VOA Mimawa, Facebook Samina Lisagaro, Facebook.com/VOA Burmese Pibare.
VOA အစီအစဉ်နဲ့ဆက်ပြီးတော့တင်ဆက်နေပါတယ်။တတိယနိုင်ငံကိုထွက်ဖို့မလေးရှားမှာပြိမိနေတဲ့မြန်မာနိုင်ငံသားတွေဘယ်လိုအန္တရာယ်နဲ့ရင်ဆိုင်နေရသလဲဆိုတဲ့အကြောင်းမတင်ဆက်ခင်ထိုင်းမြန်မာနယ်စပ်ကအခြေအနေကိုကြည့်အောင်ပါ။ထိုင်းနယ်စပ်ကရင်ပြည်နယ်တဲ့ကြားဖြန့် online ငွေလိမ်ကိုင်းနေစီမှာရောင်းစားခံရတဲ့နိုင်ငံသားတွေရဲ့ရောက်ရှိရာနေရာအတိအကျအချက်လက်နဲ့ DKBA ထိန်းချုပ်ရာနေမြေထဲမှာရှိနေမယ်ဆိုလို့ရှိရင်မြန်မာတန်ယုံနဲ့နိုင်ငံတကာတန်ယုံတွေတောင်းခံလာပါကပြန်လည်ရှာဖွေအနှံပေးသွားမယ်လို့DKBA အဖွဲ့ကသတင်းထုတ်ပြန်ပါတယ်။အခုဆိုရင်ထိုင်းနိုင်ငံရဲ့တဆင့်ရောင်းစားခံရသူတွေကိုသက်ဆိုင်ရာကိုပြန်လည်အနှံနေတာရာခိုင်နှုန်းရှိသွားပြီလို့ပြောပါတယ်။အကြောင်းအဆိုကိုတော့ VOA သတင်းတော်မှအေးမှသတင်းပေးပို့ပါတယ်ခင်ဗျာ
။ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်အတွင်းကကြားဖြန့်လို့ခေါ်တဲ့လိမ့်လေခိုင်းနေစီမှာရောင်းစားခံရတဲ့နိုင်ငံသားတွေရဲ့ရောက်ရှိရာနေရာအတိအကျအချက်လက်နဲ့ DKBA ထိန်းချုပ်ရာနယ်မြေထဲမှာရှိနေတဲ့ဆိုရင်မြန်မာတန်ယုံနဲ့နိုင်ငံတကာတန်ယုံတွေကတောင်းခံပါကပြန်လည်အနှံပေးသွားမယ်ဆိုပြီး DKBA ဒီမိုကရေစီအကျိုးပြုကရင်တပ်မတော်ကစစ်ဦးစီးအရာရှိချုပ်ဗိုလ်ချုပ်ဆောင်းအောင်က VOA ကိုပြောပါတယ
်ဒီမြန်မာနိုင်ငံဆက်ပြီးတော့လူခွင့်ချိုးဖောက်တာကိုသူကလုပ်ပိုင်ခွင့်မပေးဘူးအဲဒါအဲ့လိုလူမဆန်တဲ့လုပ်ရတွေကိုကျွန်တော်တို့သိတယ်ဆိုလို့ရှိရင်ကျွန်တော်ဖမ်းဆီးပြီးရေးယူမယ်ဟောခုနဟိုလက်ရှိဒီနိုင်ငံတကာရဲ့ဟိုတောင်းဆိုမှုရတယ်လက်ရှိဒီမြန်မာတန်ယုံကနေတောင်းဆိုတာတွေတော့မှပြပနဲ့တောင်းဆိုလာတဲ့တန်ယုံနဲ့တောင်းဆိုလာတဲ့လူတွေအချက်လက်နဲ့ပြည်စုံရတယ်ဆိုလို့ရှိရင်ကျွန်တော်လည်းစာဖွေပြီးတော့ပြန်အမြင်ပြမှာမို့လေဒီ site ဒီ company မှာနော်အဲ့ဒါမောင်ဖြူရဲ့မတ်ဖြူရဲ့ရောင်းစားရတဲ့လူမဆိုင်ညီမနှိမ့်ဆက်ရတဲ့အဲ့လိုအထောက်အထားအချက်လက်နဲ့ရမယ်ဆိုကျွန်တော်တို့တောင်းဆိုတဲ့ပုံမှန်ဒီကဟိုအတိအကျရှိမလို့တော့ပေါ့
DKBA ဒီမိုကရေစီအကျိုးပြုကရင်တပ်မတော်ကစစ်ဦးစီးအရာရှိချုပ်ဗိုလ်ချုပ်ဆောင်းအောင်အနေနဲ့အခုကြားဖြတ်လေလေခိုင်းနေကိုနိုင်ငံတကာကအာရုံမစိုက်ခင်ကတည်းကထိုင်းနိုင်ငံကအာဏာပိုင်နေနဲ့ဆက်သွယ်ပြီးအွန်လိုင်းလေလေခိုင်းနေထံကိုရောင်းစားခံခဲ့ရတဲ့နိုင်ငံသားသားရာခိုင်နှုန်းလောက်ကိုပြန်လည်ပို့ဆောင်ပေးခဲ့တာတွေရှိခဲ့တယ်လို့လည်းပြောပါတယ်
။တော့အဲ့ဒီနေရာမှာကျွန်တော်တို့လည်းအခက်အခဲများရှိတယ်။ဟိုတော့ကျွန်တော်တို့မြန်မာနိုင်ငံသားဆိုတော့ဟိုမြန်မာနိုင်ငံရဲ့ဥပဒေနဲ့ကျွန်တော်တို့အဖို့ဟိုအစီအစဉ်ရှိတယ်။ပြဿနာတချို့ဒီမှာဟိုဌာနဆိုင်ရာတွေကလည်းပြောတော့ဗျာဒီမြန်မာနိုင်ငံနဲ့အဲ့ဒီဒီလူကကြန့်ကြသွားမယ်ပေါ့သူကဥမာထိုင်းနိုင်ငံနဲ့လာတဲ့အတွက်ကြောင့်အဲ့ဒီဇာပတ်စပို့နဲ့လာတဲ့ကြောင့်တချို့ကဟိုပြည်စာမကုန်တာရှိတယ်ဥမာသူပတ်စပို့ဆက်တမ်းမကုန်တာရှိတယ်ပေါ့အဲ့ဒီကနေပြန်ပို့ပြီးချုံမွေ့တယ်ဗမာနိုင်ငံထဲမှာဆိုလို့ရှိရင်ဒါဟိုနိုင်ငံချူးချုံမှုနဲ့ရက်ပေါင်း30လာရက်ပေါင်း60လာဒီသူအော်တိုမက်တစ်ချုပ်ခံရမယ်အဲ့ဒါကြိုက်ကြတာတော့ပေါ့လေပြည်နယ်သူလာရလမ်းကိုသူပြန်ဟိုနေတာပို့ကောင်းတယ်ဆိုပြီးကျွန်တော်အနံနဲ့လည်းသူအများရှိပါတယ်နော်လူရနဲ့ရှိပါတယ်ပြန်အားအဲ့လိုနေဥတုတေတချို့ကလည်းအတဲ့ချိန်မှာပေါ်ရောက်တာရှိတယ်တချို့ကသတင်းပေါ်မရောက်တာရှိပါတယ်
မြန်မာနိုင်ငံကရင်ပြည်နယ်မြဝတီခရိုင်တွင်းကကြောက်ခတ်ဆိုတဲ့ DKBA ဒီမိုကရေစီအကျိုးပြုကရင်တပ်မတော်ထိန်းချုပ်ထားတဲ့နေရာမှာယူဂန္ဒါနိုင်ငံသား23ယောက်ဟာအွန်လိုင်းလိမ်လည်လုပ်ငန်းတွေလုပ်နေတဲ့ကုမ္ပဏီတွေမှာရောင်းစားခံခဲ့ရတာကြောင့်ထိုင်းဘက်ကနေပြန်လွှဲပြောင်းပေးဖို့2024ခုနှစ်မတ်လအတွင်းကကူညီခဲ့တဲ့အကြောင်း DKBA ကပြောပါတယ်သူတို့ဟာအွန်လိုင်းလိမ်လည်ခိုင်းနေမှာလုတ်ကင်နေတဲ့ကုမ္ပဏီတစ်ခုကနေနောက်တစ်ခုလက်ဆင့်ကမ်းရောင်းစားတာကိုခံခဲ့ရတယ်လို့လည်းပြောပါတယ်အခုဆိုရင်ယူဂန္ဒါအပါအဝင်နိုင်ငံသားတွေကိုပြန်လည်လွှဲပြောင်းပေးခဲ့တဲ့အရေးအတွက်ရာခိုင်နှုန်းလောက်ရှိသွားပြီလို့လည်း DKBA ကပြောပါတယ်မြန်မာနိုင်ငံအတွင်းကငွေကြေးလိမ်လည်တဲ့ခိုင်းတွေဟာ DKBA နဲ့စစ်ကောင်စီလက်အောက်ခံနေချောက်ဆောင်တက်တွေထိန်းချုပ်တဲ့ဒေသတွေမှာရှိနေပြီးအကျိုးတူစီးပွားလုပ်ကင်နေတယ်ဆိုတော့ပြောဆိုချက်တွေရှိသလို DKBA နဲ့စစ်ကောင်စီလက်အောက်ခံနေချောက်ဆောင်တက်တွေကလုံခြုံရေးယူပေးနေတယ်ဆိုတော့သတင်းတွေလည်းထွက်ပေါ်နေပါတယ်မြန်မာနယ်စပ်ကငွေကြေးလိမ်လည်တဲ့ခိုင်းတွေနှိမ်နင်းဖို့အတွက်ထိုင်းနိုင်ငံကနေရာ၅ခုမှာလျှက်စစ်တွေဖြတ်တောက်ထားပြီး73စီတင်ပို့တာတွေကိုပါဖြတ်တောက်ဖို့စဉ်းစားနေတဲ့အချိန်မှာပဲ DKBA ရဲ့တုံ့ပြန်ချက်ထွက်ပေါ်လာတာဖြစ်ပါတယ်ရှင
်မအေးမှဖြစ်ပါတယ်ခင်ဗျာအာဆီယံ2တန်တမန်ရဲ့မြန်မာပြည်ခီးကိစ္စမထုတ်လွှင့်ခင်အခုတော့မလေးရှားကမြန်မာတွေဖြစ်ရပါဒုက္ခသည်ခေါ်ယူရေးအစီအစဉ်တွေကိုအမေရိကန်ကဆိုင်းငံ့ထားတဲ့အတွက်အရေးစွန့်ပြီးတော့ထွက်ခွာဖို့ကြိုးပမ်းတာမျိုးမလုပ်ကြဖို့မလေးရှားအခြေဆိုင်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကတတိပေးလိုက်ပါတယ်ဒီတော့အတွင်းဒုက္ခသည်တွေကိုအမေရိကန်ရောက်အောင်ပို့ပေးမယ်ဆိုပြီးတော့လိန်လယ်နေသူတွေကိုလည်းတတိထားကြဖို့မြန်မာအဖွဲ့အစည်းတွေကလှုံ့ဆော်နေတာပါရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုစံကျော်ပြောပြပါမယ်
အမေရိကန်ကိုဒုက္ခသည်အနေနဲ့အရဲစွန်ပြီးထွက်ခွာတာမျိုးတွေကိုမလုပ်ကြဘူးမလေးရှားကုလသမဂ္ဂအဖွဲ့အစည်းတွေရဲ့တတိပေးစာကိုကိုးကားပြီးမြန်မာအရဲဖက်အဖွဲ့တွေကထပ်မံတတိပေးလိုက်ပါတယ်အကြောင်းကတော့အမေရိကန်ကဒုက္ခသည်အစီအစဉ်ကိုစိုင်းငံ့ထားတဲ့အချိန်မှာဘယ်နည်းနဲ့မှထွက်လို့ရမှာမဟုတ်ကြောင်းလဲကုလသမဂ္ဂအဖွဲ့အစည်းတွေကတတိပေးထားတယ်လို့ပြောပါတယ် နိုင်ငံသားထွက်ဖို့ကူညီပေးနိုင်တဲ့ဆိုတဲ့ကမ်းလှမ်းမှုဟာအလဲညာဖြစ်ကြောင်းကုလသမဂ္ဂဒုက္ခသည် Agency UNHCR ရဲ့သတိပေးစာကိုကိုးကားပြီးမြန်မာအဖွဲ့အစည်းတွေကပြောပါတယ်မလေးရှားမြန်မာအလုံသမားများအဖွဲ့ MWO ရဲ့ဥက္ကဋ္ဌဦးအေးလိုင်ကအခုလိုပြောပါတယ
်ဒုက္ခသည်ပုတ်ဆုကြရဲမှာပေါ့အဲ့လိုမျိုးပြောရမှာပေါ့နော်ဒုက္ခသည်အိုးစုကြတဲ့မှာရှိရဲ့နောက်ဒီ passport ကိုင်လာတဲ့တချို့တွေရဲ့မှာလည်းရှိတတ်ပါပဲကျွန်တော်ကြားနေရတာရှိရဲ့ဟို skin မှာဆက်ဆံမို့အဲ့လိုမျိုးလိန်တဲ့လူတွေကတော့ပုံစံမျိုးစုံနဲ့လိန်တာပေါ့နော်အဲလူတယောက်ကိုဘယ်လောက်ပေးလို့ရှိလို့ရှိရင်အဲဘဏ္ဍာပဲရွေးချယ်ကိုတွားမယ်မလုံးနေပြီးတော့တကယ်ခံရတဲ့လူတွေရှိတယ်လို့ကျွန်တော်သိကြပါတော့ဟုတ်
မလေးရှားကိုရောက်နေတဲ့မြန်မာတွေအနေနဲ့တတိယနိုင်ငံတွေကိုထွက်ခွာဖို့တည်ထားပြီးဆိုတဲ့မျှော်လင့်ချက်နဲ့အလုတ်ကထွက်တာပိုင်ဆိုင်မှုတွေကိုရောင်းချတာတာသမီတွေကိုကြောင်းထုတ်တာဒါတွေကိုမလုပ်ကြဖို့ကိုလည်းမြန်မာအဖွဲ့အစည်းတွေကတိုက်တွန်းထားပါတယ်မလေးရှားအစိုးရကလည်းသူ့နိုင်ငံထဲမှာတရားမဝင်နေထိုင်သူတွေရဲ့အခြေအနေကိုစောင့်ကြည့်နေကြောင်းဦးအေးလိုင်ကပြောပါတယ
်ဟုတ်တယ်လို့ပြောရမယ်ဆိုရင်အခုချိန်မှာမေကာအစိုးရကလည်းနေရာတိုင်းလိပါလောက်မှာအဖန်ကြီးတွေလုံးနေတဲ့အခြေအနေဖြစ်တယ်တချို့တချို့တော့သူတွေကရောဒမြာမှာတောင်ဝင်းရအမြင်မကြည့်လဲအောင်ဘူးပြီးတော့တောက်စားရန်ကားမိလာတို့တောင်ဝင်းရကိုလက်ရှိတဲ့ပုံမျိုးရှိအောင်အောက်ဆက်ပြောင်းနေတာမျိုးကြီးကတော့အဆင်မပြေဘူးငကူတွေကမှဖန်ဆီးတဲ့ကားများနဲ့တိုင်ရင်လည်းဆက်ချင်းလာဖားတယ်ဆိုတော့ကုဘကဆင်ရင်လည်းတော့ဘူးနော်အထောက်ထားမဲ့အများစုကတော့ဒုက္ခတဲ့ခလုံးတွေရှောက်ထားတာမျိုးရှိကြပေမဲ့မရသေးတဲ့လူတွေလည်းအများကြီးပါ
ထိုင်းနိုင်ငံအုံဖြန့်ဒုက္ခသည်စခန်းမှာဆယ်စုနှစ်တခုကျော်ကြာနေထိုင်ခဲ့သူတချို့အမေရိကန်ကိုထွက်ခွာမဲ့ဆဲဆဲအမေရိကန်ရဲ့ဒုက္ခသည်အစီအစဉ်ရပ်ဆိုင်းသွားတာကြောင့်မဲဆောက်မျိုးကနေလှည့်ပြန်ခဲ့ရပါတယ်။အမေရိကန်နိုင်ငံကိုတရားမဝင်ရောက်လာသူတွေကိုလည်းအမေရိကန်လူဝင်မှုကြီးကြပ်ရေးကဇက်တိုက်ဖမ်းဆီးနေပါတယ်။သူတို့ကိုနေရက်ပြန်မပို့ခင်ကျူးဘားနိုင်ငံကဂွာတာနာမိုအကျဉ်းထောင်မှာယာယီထိန်းသိမ်းထားမယ်လို့ပင်တဂွန်စစ်ဌာနချုပ်ကပြောခဲ့တာပါ။USAID ရဲ့ယာယီအကြီးအကဲအဖြစ်တာဝန်ပေးအပ်ခြင်းခံရတဲ့နိုင်ငံသားရေးဝန်ကြီးမာကိုရူဘီယိုကတော့အခုလိုနိုင်ငံရဲ့ခြားအကူအညီတွေဆိုင်းငံ့ထားရတာဟာအမေရိကန်ရဲ့နိုင်ငံရဲ့ခြားအကူအညီတွေအမှန်တကယ်လိုအပ်နေသူတွေထံတကယ်ရောက်မရောက်ပြန်စီစစ်ဖို့လိုအပ်တာကြောင့်ဖြစ်ပြီးအမေရိကန်ရဲ့အကူအညီတွေဟာအမေရိကန်အကျိုးစီးပွားကိုဗဟုပြုရမယ်လို့ပြောထားပါတယ်။မလေးရှားကိုရောက်လာပြီးကုလသမဂ္ဂရဲ့ဒုက္ခသည်အစီအစဉ်ကိုရှောက်ထားဖို့ကြိုးပမ်းနေတဲ့မြန်မာနိုင်ငံသားတသိန်းလောက်ရှိတယ်လို့မြန်မာအဖွဲ့အစည်းတချို့က VOA ကိုပြောပါတယ်။2024ခုနှစ်ထဲမှာချင်းနဲ့ရခိုင်ကဒုက္ခသည်တွေထပ်ပြီးဝင်ရောက်လာပြီးစုစုပေါင်း 8,000 လောက်ရှိမယ်လို့လည်းခန့်မှန်းထားကြပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE ရဲ့အစီအစဉ်တွေကိုရှုစားနေရတာပါခင်ဗျာ။မကြာခင်တင်ဆက်သွားမယ့်ပတ်စဉ်ကဏ္ဍတွေမတိုင်ခင်အာဆီယံအထူးကိုယ်စားလှယ်ရဲ့မြန်မာပြည်ခီးစဉ်ပေါ်တုံးသက်ချက်ကိုတင်ပြခြင်းပါတယ်။မြန်မာဆိုင်ရာအာဆီယံအထူးကိုယ်စားလှယ်တဲ့အနေနဲ့မြန်မာနိုင်ငံကိုဒီပတ်ထဲသွားဖို့ရှိတယ်လို့နှီးဆက်သူတွေကပြောပါတယ်။ဒါပေမဲ့လာအိုကအာဆီယံဥက္ကဋ္ဌလှုပ်ချိန်မှာအပြည့်ရအဖွဲ့တွေနဲ့တွေ့ဖို့ဖိတ်ခဲ့တာမျိုးလို့အခုအာဆီယံဥက္ကဋ္ဌအလှည့်ကျတဲ့မလေးရှားရဲ့အထူးတန်ကိုယ်စားလှယ်ကမြန်မာပြည်ရဲ့ခီးစဉ်အတွင်းဘယ်လိုမျိုးကင်တွယ်မလဲဆိုတာစိတ်ဝင်စားစရာပါဒါတွေကိုကျွမ်းကျင်သူတွေနဲ့မေးမြန်းထားတဲ့ကိုဝင်းမင်းကပြောပြမှာပ
ါဟုတ်ကဲ့အာဆီယံအလှည့်ကျဥက္ကဋ္ဌတဲ့မလေးရှားကမကြာခင်ကခံလိုက်တဲ့ဒီအထူးကိုယ်စားလှယ်အော့တ်မန်ဟာရှင်ဟာမြန်မာနိုင်ငံကိုမကြာခင်ရောက်ဖို့ရှိတယ်လို့နှိစက်သူတွေပြောလိုက်ချိန်မှာဒီခီးစဉ်ထူကြမှုအပေါ်အာဆီယံလူခွင့်ရေးလွှတ်တော်မှန်များအဖွဲ့ APHR ပူးတွဲဥက္ကဋ္ဌ Charles San Diego ကအခုလိုထောက်ပြပါတယ
် What is important is we don't have to reinvent the wheel
ရေးကြီးတာကမလေးရှားအနေနဲ့အတွက်ကနေပြန်ဆစရာမလိုတော့ဘဲအင်ဒိုနီးရှားလောက်ခဲ့တာတွေကနေပြန်ဆယူပြီးဆက်လုပ်နိုင်တာပါအင်ဒိုနီးရှားအနေနဲ့မြမအရေးအတွက်ဗတ်ပေါင်းဆောင်ကပါဝင်ပတ်သက်နေသူတွေနဲ့အကြိမ်100ကျော်အထိဆွေးနွေးခဲ့ပြီးတာမလို့ဘွတ်တုံးကြီးမရောက်နိုင်တဲ့အခုဖြစ်ပျက်တာတွေဆွေးနွေးတာမှအတိတ်ကပြန်ဆစရာမလိုတော့ဘဲသူဘာဆပြောမလဲဆိုတာသိထားပါတယ်အဲ့တော့အခုအာဆီယံအထူးကိုယ်စားလှယ်တည်ရဲ့တောင်းဆိုနိုင်ချက်ကတော့ တိုက်ခိုက်တာတွေရပ်ဖို့ပါမျိုးသားပြောင်းလဲသိမြရေးအတွက်ပထမအခြေလန့်ဖြစ်နေပေါ့နော
်ဒီထူကြမှုအပေါ်နိုင်ငံတကာပဋိပက္ခစောင့်ကြည့်လေ့လာရေးဖွဲ့ ICG ရဲ့မြန်မာဆိုင်ရာအကြီးအကဲဂျန်ပေရစ်ချက်ဟော်စီကလည်းအခုလိုသုံးသပ်ပြပါတယ
် Malaysia is facing a big challenge in its chairmanship year
လေရှားနေတဲ့အာဆီယံဥက္ကဋ္ဌဖြစ်တဲ့နှစ်မှာစင်ကိုချက်ကြီးကြီးမားမားကြုံနေရပါတယ်မြန်မာပြည်ထနာကသူ့ရဲ့လှုပ်ရှားရှိတာတွေပုံမှာလွှမ်းမိုးတာမျိုးသူမဖြစ်စေချင်ပါဘူးအာဆီယံဥက္ကဋ္ဌဖြစ်ဒေသအတွင်းစီးပွားရေးချိတ်ဆက်ဆောင်ရည်စတာပုံမှာမလေးရှားကအာယုံဆိုင်ချင်ပုံရပါလေဒါပေမဲ့မြန်မာမှာဒီနှစ်နှောင်းပိုင်းဖြစ်လာနိုင်ခြေရှိနေတဲ့ရွေးကောက်ပွဲအတွက်အာဆီယံရဲ့မြန်မာမူဝါဒအပေါ်ဘုံသဘောတူချက်ဆက်ပြီးတော့ထိန်းထားနိုင်ဖို့စင်ကုန်မှုကြုံနေရပါတယ်ဒီကဝေပေါ်အာဆီယံရဲ့လာအိုကမ္ဘောဒီးယားဗီယက်နမ်ထိုင်းတို့ကတိုးတက်မှုခြေလှမ်းတစ်ခုဖြစ်ကောင်းဖြစ်နိုင်တယ်လို့မြင်သားကြချိန်မှာကျန်တဲ့တခြားနိုင်ငံတွေကတော့ယူကော့ပွဲဟာမြန်မာပြည်ထောင်စုအတွက်ဘယ်လိုမှအပြေမဖြစ်နိုင်တဲ့အပြင်နောက်ထပ်အကြမ်းဖက်မှုတွေကိုသာဦးတည်စေနိုင်တယ်လို့တွတ်ထားကြပါတယ
်ဒီမလေးရှားကြိုးပမ်းမှုအပေါ် ISB မြန်မာမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute အဖွဲ့ Director ဦးအောင်သူငင်းကအခုလိုရှင်းပြပါတယ
်နေပြည်တော်ပထမအဦးဆုံးမိတ်ဆက်ခရီးလည်းဖြစ်နိုင်ပါတယ်စိတ်အများကြီးတော့မျှော်လင့်စရာမရှိဘူးလို့ထင်တယ်နောက်တစ်ခုကကြတော့မလေးရှားကသင်္ကန်းစာယူစရာတွေရှိတယ်ဗျ။အင်ဒိုနီးရှားတို့ကဖွဲ့စည်းအင်အားစုပေါင်းစုံနဲ့တွေ့တယ်။ကမ္ဘောဒီးယားလက်ထက်ဟွန်ဆန်ကသူ့ရဲ့ပုဂ္ဂိုလ်ရေးနဲ့မြန်မာပြည်အရေးကိုဝင်ဖြည့်ရှင်းဖို့ကြိုးစားခဲ့တဲ့အားမျိုးတွေလည်းရှိတယ်ဒီနော်။နောက်တစ်ခါလာအိုကတော့နိုင်ငံသေးတော့စိတ်မလုံနိုင်ဘူးပေါ့။အဲ့တော့အခုမလေးရှားဝန်ကြီးချုပ်ကလည်းမြန်မာပြည်အကြောင်းနဲ့ပတ်သက်လို့သိတယ်မဝေးဘူးပေါ့နော်။နောက်တစ်ခါမလေးရှားကလည်းအင်အားကြီးနိုင်ငံတစ်ခုဖြစ်တော့ပိုလုံနိုင်လိမ့်မယ်ဆိုတော့တွက်ချက်မှုလည်းရှိပါတယ်
ဒီနေရာမှာအရင်အာဆီယံဥက္ကဋ္ဌလာအိုစ်နိုင်ငံလက်ထက်မှာတွေ့ခွင့်ရခဲ့တဲ့အပြစ်အတိုင်းသားလက်နက်ကိုင်အဖွဲ့တွေကိုဒီတစ်ခေါက်တွေ့ဖို့မဖိတ်ထားတာပေါ့ရစ်ချတ်ဟော်စီကအခုလိုဆက်သုံးသပ်ပြပါတယ
် I think for the regime in Naypyidaw they are well aware of Malaysia's position
ဒီဘီရိုကစစ်အုပ်စုအနေနဲ့မလေးရှားရဲ့ရည်တည်ချက်ကိုကောင်းကောင်းသိထားမယ်ထင်ပါတယ်သူမလေးရှားကိုမလိုလားပါဘူးမလေးရှားဥက္ကဋ္ဌကာလာတဲ့မြန်မာအပေါ်ဖိအားပိုပြင်းပြင်းထန်ထန်ပေးလာမှာကိုဆိုရင်မဲ့ပုံရှိပါတယ်ဒါကြောင့်မို့မနစ်ကလာအိုဥက္ကဋ္ဌဖြစ်ချိန်တုန်းကသူကိုယ်စလေဟောင်းလာချင်းရခဲ့တဲ့ပို့ပြီးတော့ကြကြပြန့်ပြန့်တွေ့ဆုံမှုမျိုးအခုစီဇန်မှာထားတာဖြစ်နေပါလေ
အခုလို့ဖြစ်တာကအာဆီယံကရွေးကောက်ပွဲထက်တိုက်ခိုက်မှုတွေရရဲ့ဦးစားပေးဖို့ပြောလာချင်းစစ်ကောင်စီဘက်ကဒါကိုဦးစားပေးမလုပ်ချင်တာပြချင်ပုံရတယ်လို့သုံးသပ်မှုတွေလည်းရှိနေပါတယ်အဲ့ဒီတော့အခုဆွေးနွေးပွဲမှာအဓိကဆွေးနွေးနိုင်တာကိုလည်းဦးအောင်သူငင်းကအခုလို့ဆက်ရှင်းပြပါတယ
်ရွေးကောက်ပွဲလုပ်ပါမယ်ပြောမှာပါပြီးခဲ့တဲ့အာဆီယံစီးရင်းမှာလည်းသွားတက်တဲ့နိုင်ငံရေးဘက်ကမဟုတ်တော့သူ့ရဲ့ကိုယ်စားလှယ်ပေါ့နော်ဆိုတော့ဒါပဲပြောတာပဲတော့ကျွန်တော်တို့ရွေးကောက်ပွဲလုပ်ပါမယ်နိုင်ငံတကာဖိတ်ပါမယ်သမသမကြောင်လုပ်ပါမယ်ဒါတွေပဲပြောတာပဲလीနော်ရွေးကောက်ပွဲနဲ့ပတ်သက်လို့ကတော့အခုချိန်ထိကအချိန်ဇာအတိအကျထုတ်မပြောသေးဘူးလीနော်ကြားသလောက်ဆိုရင်တရုတ်ကရွေးကောက်ပွဲနဲ့ပတ်သက်လို့အကူအညီတွေပေးမယ်ဒါပေမဲ့ logistic သဘောပေါ့ဗျာရွေးကောက်ပွဲကဘယ်လမှဖြစ်မယ်ဆိုရင်သူကအကူအညီကိုဘယ်အချိန်မှထုတ်ပေးရမလဲဆိုတော့အားမျိုးတွေကပြင်ဆင်ရမယ်လीဆိုတော့အဲ့ဒီအတွက်လည်းအချိန်ကြာအတိအကျမသိသေးဘူးဗျာ
တစ်ချိန်ထဲမှာအခုတစ်ခေါက်ဆွေးနွေးပွဲမှာဖြစ်လာနိုင်ပုံကိုလည်း Charles San Diego ကအခုလိုဆက်ထောက်ပြပါတယ
် I mean 4 years have shown that the government of Amin Aung Hlaing has not been serious
ဘူဂျုံမူတီမေအောင်လိုင်းဆိုရအနေနဲ့အာဆီယံပေါ်အလေးနဲ့မရှိခဲ့တာကိုလွန်ခဲ့တဲ့၄နှစ်ကပြသခဲ့ပြီးပါပြီသူတို့အနေနဲ့တလွဲဖြစ်အောင်သာလုပ်ခဲ့ပါတယ်ခုလေဒီနေ့ကုန်ပိုင်းတစ်ချိန်ချင်းရွေးကောက်ပွဲလုပ်ဖို့ပြင်နေပုံရပါတယ်။ဒါပေမဲ့အာဆီယံနိုင်ငံကြီးဝင်ကြီးတွေမကြခင်ကလန်ကာဝီကျွန်းမှာလုပ်ခဲ့တဲ့ဆွေးနွေးပွဲမှာဒီရွေးကောက်ပွဲကိုမထောက်ခံပါဘူးလို့ရှင်းရှင်းလင်းလင်းပြောထားပြီးဖြစ်ပါတယ်။ဒါကြောင့်မို့မြန်မာဘက်ကရွေးကောက်ပွဲအကြောင်းပြောလာလဲအရာမရောက်နိုင်ပါဘူး။ဒါပေမဲ့မြန်မာဘက်ကတော့ရွေးကောက်ပွဲကိုဆက်လုပ်မယ်ပုံမှာဒီနေရာမျိုးမှာအာဆီယံကဘာမှမလုပ်နိုင်တော့တာပါ။ကျင်းညာချက်ထုတ်နိုင်တာပဲရှိမှာပါ။ဒါပေမဲ့အတိုက်ခံတွေဖြစ်တဲ့ NUG, NUCC နဲ့တိုင်းဒေသအဖွဲ့တွေအနေနဲ့လည်းအာဆီယံကတွေ့ဖို့ရှိတယ်ဆိုရင်တော့ရှေ့ဆက်ဖို့လမ်းပွင့်နိုင်ပါတယ
်။ဒါအပြင်ဒီတစ်ခေါက်တွေ့ဆုံမှုမှာစစ်ကောင်စီငြိမ်းချမ်းရေးအဖွဲ့ NSPNC နဲ့လည်းအာဆီယံ2ကိုစလဲတွေ့ဖို့မစီစဉ်ထားသလိုနိုင်ငံရေးပါတီကောင်းဆောင်တချို့ကိုလည်းဖိတ်ထားတာမရှိဘူးလို့နှိစက်သူတွေကပြောပါတယ်။ဒီခီးစဉ်ပေါ်စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့အချိန်မီမရခဲ့ပါဘူးခင်ဗျ။
VOA ရဲ့အစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေပါတယ်ခင်ဗျာ VOA ရထုတ်လွှင့်ပြီးသမျှသတင်းတွေအပတ်စဉ်ကဏ္ဍတွေနဲ့ဗီဒီယိုသတင်းတွေကို VOA ရဲ့ website Facebook Telegram Instagram စတဲ့ social media တွေမှာလည်းအပြည့်စုံပြန်လည်နားဆင်လို့ရသလို VOA Messenger မှာလည်းမှတ်ချက်တွေလာရေးထားလို့ရပါတယ်ခင်ဗျာသိပ်မကြခင်မှာပဲဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အပါအဝင်အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားပါမယ်ခင်ဗျာ
VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စဉ် American ပြည်အောင်စု Washington မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ ရေဒီယိုအစီအစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုအပြင်ကျွန်တော်ဖန်ယူမှုနဲ့ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်တော့လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်လိုင်းတိုမီတာနဲ့ဖန်ယူနားဆင်ခြင်းနဲ့သောရရှင်ဒီအနေနဲ့တော့ VOA Radio ညပိုင်းအစီအစဉ်ကိုရေဒီယိုနဲ့ဖန်ယူနားဆင်နိုင်တာပါနေ့စဉ် VOA ညချမ်းရေဒီယိုအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းတိုမီတာ19 kHz 1553တုံညလိုင်းတိုမီတာ25 kHz 1180တုံညလိုင်းတိုမီတာ32 kHz 9335တို့အပြင်ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကိုတိုက်ရိုက်နားဆင်ဖို့မမီလိုက်တဲ့သူတွေည10နာရီကနေ17နာရီအထိလိုင်းတိုမီတာ1532နဲ့လိုင်းလက်မီတာ190ကနေပြီးတော့တနားရီစာအစီအစဉ်အစအဆုံးကိုပြန်ဖန်ယူနားဆင်နိုင်ပါတယ် VOA American တန်ရဲ့အစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါမှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင်
မင်္ဂလာမနက်ခင်းပြကြပါသေးခင်ဗျာ VOA American တန်ရဲ့မြန်မာပြည်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိ VOA ရဲ့ website Facebook YouTube တို့ကပါဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်နေတာပါအခုဒုတိယပိုင်းနိုင်ငံဝက်အတွင်းမှာတော့အစီအစဉ်တွေကိုပြန်ဆက်သွားဖို့ရှိတဲ့အထက်အရင်ဦးဆုံးတော့မွန်တက်တော်ပေါ်ပေါ်ရေးဆိုတဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်လူဦးတော်လိုင်းရေးဆင်နွယ်ပြီးစစ်အာဏာရှင်စနစ်ကိုတိုက်ဖျက်ရမှာမွန်ပြည်နယ်ဟာနောက်ကျနေပါတယ်ဒါဝသဘောပေါက်တဲ့မွန်လူငယ်တွေကမွန်တက်တော်ပေါ်ထွက်လာဖို့အစွမ်းကုန်ကြိုးပမ်းနေတဲ့အကြောင်းဦးအောင်ခင်ကသုံးသပ်တင်ပြထားပါတယ
်ဆက်ရှိရာစုအလဲပိုင်းမှာဗမာဗျင့်စစ်တပ်ကဟန်တာဝတီမွန်နေပြည်ကိုတိုက်ခိုက်သိမ်းပိုက်ပြီးမိရှို့ပျက်စီးလိုက်တဲ့အတွက်မွန်နိုင်ငံကွယ်ပြောက်သွားပါတယ်အနည်းအစိတ်လောက်ကြတော့ရခိုင်ပြည်ကိုလည်းဗမာစစ်တပ်ကတိုက်ခိုက်ပျက်စီးတာကြောင့်ရခိုင်နိုင်ငံကွယ်ပြောက်သွားပါတယ်မွန်နိုင်ငံက268နှစ်ရခိုင်နိုင်ငံက242နှစ်တိမ်မြုပ်နေခဲ့ကြပါတယ်ဒါပေမဲ့ရခိုင်တပ်ကို2009ခုနှစ်မှာအခြားတိုင်းရင်းသားတပ်ဖွဲ့တွေရဲ့အကူအညီနဲ့ဖွဲ့စည်းနိုင်လို့တနေ့တခြားကြီးထွားလာတာအခုဆိုရင်ရခိုင်တပြည်လုံးသိမ့်ပိုင်နိုင်မဲ့အခြေအနေရောက်လာပါတယ်အဘိခါတတီထောင်ပြီး16နှစ်အကြာမှာရခိုင်အိမ်မဲ့အကောင့်တွေပေါ်ဖို့အလားအလာရှိလာပါတယ်။ပြည်စည်းအတွက်ရည်ရွယ်တဲ့မွန်လက်နဲ့ကင်ဒေါ်လာရေးကို1948ဧပြီလမှာစတင်နေလို့လွန်ခဲ့တဲ့ဩဂုတ်လထုတ်၎င်းအိမ်စာဆောင်မှာပေါ်ပြတာမူမွန်ဒေါ်လာရေးသက်တမ်းဟာ89နှစ်ရှိနေပါပြီ။မွန်လက်နဲ့ကင်ဒေါ်လာရေးဖြစ်ပွားပြီး10နှစ်ကြာတဲ့အခါလက်နဲ့နဲ့ဒီမိုကရေစီလဲလှယ်တယ်ဆိုတဲ့လက်ကွက်ကြောင်းလက်နဲ့တထောင်ကျော်အစိုးရကိုအပ်လိုက်ရပါတယ်။ဒါပေမဲ့နိုင်ရွှေကျင်ကတော့မွန်ပြည်စစ်ပါတီကိုတီထောင်ပြီးတော်လှန်ရေးကိုဆက်လုပ်ပါတယ်။မွန်တော်လှန်ရေးအရှိန်ရလာချိန်မှာစစ်အစိုးရနဲ့အပြည့်အခတ်ရဆဲတဲ့အတွေ့အရှိန်သေးသွားပါတယ်။မွန်ပြည်နယ်မှာဝါရင်ဆုံးနိုင်ငံရေးပါတီဟာမွန်ပြည်စစ်ပါတီပါ1995ခုနှစ်ကစစ်တပ်နဲ့အပြစ်ရထားတာမို့အနှစ်30တိုက်ပွဲမရှိပေမဲ့ရီမှန်းချက်နဲ့အလန်းဝေးနေပါလေလက်နဲ့မကင်တဲ့အဖွဲ့ကမွန်ညီညွတ်ရေးပါတီဖြစ်ပါတယ်မျိုးဥတော်လိုင်းရေးဖြစ်တဲ့အခါမှာအမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံသူနဲ့စစ်ကောင်စီထောက်ခံသူစသဖြင့်အုပ်စုနှစ်စုရှိလာပါတယ်မွန်ပြည်စစ်ပါတီမှနဲ့စစ်ကောင်စီစနစ်နဲ့အုပ်စုပေါ်ထွက်လာပြီးစစ်အာဏာရှင်တိုက်ပြစ်မယ်လို့2024 February လကကြေညာပါလေဒီဇင်ဘာလရောက်တော့တခုတည်းသောမွန်တက်တော်ကိုအကောင့်တွေပေါ်ဖို့မွန်တော်လိုင်းတပ်ဖွဲ့၄ဖွဲ့ဆုံးဖြတ်ကြောင်းလွတ်လပ်သောမွန်သတင်းအေဂျင်စီကသတင်းပေးပို့ပါတယ်မွန်ပြည်နယ်လွတ်မြောက်ရေးတပ်မွန်အမျိုးသားလွတ်မြောက်ရေးတပ်မွန်ပြည်ကာကွယ်ရေးတပ်မွန်ပြည်တော်လိုင်းတပ်စတဲ့တပ်ဖွဲ့တွေစုပေါင်းတာဟာမျိုးဆက်သစ်လူငယ်တွေရဲ့စစ်အာဏာရှင်တိုက်ဖျက်ရေးလှုပ်ရှားမှုဖြစ်ပါလေ။ဒီလက်နက်ကိုင်လေးဖွဲ့စစ်ရေးဖော်ဆောင်နိုင်ဖို့အတွက်ရာမညပူးတွဲစစ်ကြောင်းကိုဖွဲ့လိုက်ပြီးလို့ပူးပေါင်းတပ်တွေကဇန်နဝါရီလ19ရက်နေ့ကကြေညာကြောင်းအေယာဝတီသတင်းမှာဖော်ပြပါတယ်။ဒါပေမဲ့တပ်ဖွဲ့လေးဖွဲ့စလုံးပါဝင်တဲ့ပူးတွဲစစ်ဆင်ရေးမလုံနိုင်သေးဘူးလို့မွန်ပြည်နယ်တွန်လိုင်းရေးတပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်နိုင်နဂါးကပြောကြောင်းလွတ်လပ်သောမွန်သတင်းဌာနက ဖော်ပြပါတယ်ရမညာစစ်ကြောင်းနဲ့အခြားတော်လိုင်းရဲ့အဖွဲ့တွေစုပေါင်းပြီးတိုက်ပွဲဝင်မယ်ဆိုရင်မွန်တီတပ်ရဲ့စီးရီးအခြေအနေပြောင်းလဲသွားနိုင်တယ်လို့ဆိုပါတယ်တောင်ပိုင်းစစ်ဒေသက PDF တိုင်းရင်တပ်ဖွဲ့ KNLA ခရင်တပ်ဖွဲ့ BPLA ဗမာတပ်ဖွဲ့ ABSDF ကျောင်းသားတပ်ဖွဲ့TPLA ဒဝဲတပ်ဖွဲ့မွန်တော်လိုင်းရတအာနာရှင်တပ်ဖြည့်ရေးမွန်ပြည်သက်ပါတီတပ်အခြားတပ်ဖွဲ့နဲ့ဒရုန်းတပ်ဖွဲ့တွေစုပေါင်းပြီးစခန်းသိမ်းတိုက်ပွဲတွေဆင်နွှဲနိုင်ကြောင်းဇန်နဝါရီလ15ရက်နေ့တုန်းတန်လွင်ခဲ့တဲ့တဲ့မှာပေါ်ပြပါတယ်တော်လိုင်းရပူပေါင်းတပ်ကစစ်ကောင်စီစခန်း၄ခုကိုသိမ်းပိုင်နိုင်တာပါပဲစစ်ကောင်စီတပ်နဲ့ထိပ်တွေ့တိုက်ပွဲပေါင်း62ကြိမ်ဖြစ်ပွားပြီးဒရုန်းနဲ့ပစ်ခတ်နိုင်ခဲ့ပါတယ်ရေးမြို့နယ်နဲ့ရေပြူမြို့နယ်ကခြေလက်တပ်စခန်းတွေကိုသိမ်းပိုက်လိုက်တာဖြစ်ပါတယ်ဦးပေါင်းတပ်ဖွဲ့တွေရဲ့စစ်စင်ရေးစွမ်းအားကိုပြတ်လိုက်တာပါပဲမွန်တပ်တွေအမျိုးမျိုးကွဲပြားနေလို့ပြည်သူလူထုကဘဲတက်ကိုထောက်ခံရမှာမသိတာကိုလေအားနေကျအဖြစ်လူငယ်တွေကမြင်ကြောင်းလွတ်လပ်သောမွန်သတင်းဌာနကဇန်နဝါရီလ9ရက်နေ့ကပေါ်ပြပါတယ်မွန်တပ်ဖွဲ့အချို့နဲ့အခြားတော်လှန်ရေးတပ်ဖွဲ့တွေစုပေါင်းပြီးစစ်စင်ရေးလှုပ်တာတွေရှိပေမဲ့မွန်တပ်ဖွဲ့၄ဖွဲ့စလုံးပါဝင်တဲ့ပူးတွဲစစ်စင်ရေးကိုတော့မလုပ်နိုင်သေးဘူးလို့ဆိုပါတယ်မွန်လက်နက်ကိုင်တွေစုပေါင်းပြီးစစ်စင်ရေးလှုပ်ကြမယ်ဆိုရင်ထောက်ခံမှုထိုင်ဆောင်နေတဲ့ပြည်သူလူထုရဲ့ထောက်ခံမှုကိုရရှိမှဖြစ်ပြီးတိုက်ပွဲတွေအများကြီးပေါ်ဆောင်နိုင်နိုင်မယ်လို့ဆိုပါတယ်။အခြားပြည်နယ်တွေမှာလို့ဗျူဟာမြောက်စစ်စင်ရေးတွေပေါ်ဆောင်နိုင်ဖို့အတွက်ရမညာပူးတွဲစစ်ကြောင်းကိုဖွဲ့စည်းရတာဖြစ်ပါတယ်။ဒါပေမဲ့တနေရတဲ့လှုပ်ရှားမြန်စစ်ကြောင်းမဟုတ်ဘူးလို့ဒေါက်တာသီရိမွန်ချန်းကပြောကြောင်းဇန်နဝါရီ22ရက်နေ့ထုတ်မြန်မာနောက်မှာပေါ်ပြပါတယ်။မွန်ပြည်နယ်တစ်ခွေလုံးမှာလှုပ်ရှားမယ်စစ်ကြောင်းကြီးဖြစ်တာမူအခြားမွန်လက်နက်ကင်တပ်တွေကိုလည်းစီယုံတွင်တွင်သွားမယ်လို့ဆိုပါတယ်မွန်လူငယ်တွေဟာရခိုင်နဲ့တန်အားတပ်တွေကိုအားကျပြီးစိတ်အားထက်သန်နေကြပါတယ်မိမိရဲ့လိုအပ်ချက်အားနည်းချက်အားလာချက်စတာတွေကိုသိရှိထားတာဟာရည်ရချက်အောင်မြင်မဲ့အလားအလာတွေဖြစ်ကြောင်းသင်ပြလိုက်ရပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်နားဆင်ရပြီးအခုတခါတော့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်မှာတော့ TV တိုက်ဖြတ်ရေးကမ္ဘာကြိုးပမ်းမှုအကြောင်းကိုပြောထားပါတယ် TV ရောဂါကြောင့်ရာစုနှစ်နှစ်ခုတည်းလူပေါင်း1ဘီလီယံတည်ဆုံးခဲ့တာမို့ဒီရောဂါအဆုံးသတ်နိုင်ရေးကုလသမဂ္ဂကဦးဆောင်ကြိုးပမ်းနေတယ်လို့ကျမ်းမာရေးပညာရှင်တွေကထောက်ပြပါတယ်ဒီအတွက်ကုလသမဂ္ဂအနေနဲ့ဘယ်နှစ်ကိုရည်မှန်းထားပြီးဘာတွေချမှတ်လှုပ်ဆောင်နေပါသလဲဒီအကြောင်း Health Digest ကျမ်းမာရေးနဲ့ဆေးပညာဂျာနယ်အငင်းစား Editor ချုပ်နဲ့ပြည်သူ့ကျန်းမာရေးဖောင်ဒေးရှင်းအကြီးအကဲဒေါက်တာတင်မောင်ထွေးကိုကိုဝင်းမင်းကဆွေးနွေးထားပါတယ
်။ Okay ဒေါက်တာတင်မောင်ထွေးအများပူတည်တဲ့ဒေါက်ထွေးစေမန်းခင်ဗျာကျွန်တော်တို့ TB ရောဂါနောက်ဆုံးအခြေအနေကိုပြောလာတာမှာပြီးခဲ့တဲ့အပတ်တွေတုန်းကတော့ဆရာကြီးကူးစက်သေဆုံးမှုများနေသေးတာဘလို့လက္ခဏာတွေပြတာနောက်ဆေးရင်ပါ TB နဲ့လူရှု TV စိတ်ခေါ်မှုကြီးတွေရှိနေတာပြီးရင်ကာကွယ်ထိန်းချုပ်ကုသပညာပေးရေးတွေကိုပြောပြီးမှဒီတစ်ပတ်တော့ဆရာကြီးဒီ TV ရောဂါထိန်းချုပ်နိုင်ရေးကဘာကြီးတစ်ခုလုံးမှာကြိုးပမ်းနေတာကိုလည်းအဓိကပြောမှာမို့ဘာကနေစရှင်းပြခြင်းလဲဆရာကြီ
းဒီ TV ရောဂါဆုံးသတ်ဖို့အတွက်အချိန်မြင့်တင်ဆောင်ရွက်ရမယ်ဆိုတာလူတွေကသဘောပေါက်လာပြီပညာရှင်တွေကသဘောပေါက်လာပြီအဲ့ကြတော့ကဘာမှာအခု2022ဇေယျရာ TV ဒုနာ 10.6 တန်းရှိပါတယ်ဒီနေ့အပြင်လူတစ်သိန်းလင်ဒီက33ဦးတီဗီယောဂဖြစ်နေတယ်အဲ့တော့အဲ့ဒီထဲကမှတီဗီလူနာအားလုံးတွေကမှ 1.3 သန်းကနှစ်စဉ်သေးနေတယ်တနည်းကိုသေးတဲ့လူက 1.3 သန်းတီဗီလူနာသေးတယ်တနည်းအားဖြင့်တနေ့လျင်တီဗီလူနာ 3,500 လောက်သေးနေပါတယ်အဲ့တော့ဒီအခုဖြစ်ပြအားတွေကိုအစအဆုံးကနေတော့လွန်ခဲ့တဲ့ရာစုနှစ်နှစ်ခုအတွင်းပေါ့လေနော်နှစ်200လောက်အတွင်းမှာပြန်ပြီးတော့ဟိုဖိဂါတွေစစ်တမ်းတွေရတာတဲ့အချိန်မှာသိသိပံပညာပေါ်လာတဲ့နောက်ပိုင်းမှာပြန်ပြီးတွေ့ကြည့်တဲ့အခါကျတော့ဒီတီဗီယောဂကြောင့်ကမ္ဘာလူဦးရေစုစုပေါင်း1ဘီလီယံကအသက်ဆုံးရှုံးခဲ့ပြီဖြစ်တယ်ဆိုတာကိုကျွန်တော်သိရှိရပါတယ်အဲ့တော့ဒီတော့ဆိုးတဲ့ဒီလူသက်သမားကိုကျွန်တော်တို့ကမလုပ်ကြမလဲဆိုပြီးတော့2014ခုနှစ်မှာကမ္ဘာ့ကျန်းမာရေးအဖွဲ့ကနေပြီးတော့ဆက်မှတ်ခဲ့တဲ့ပန်းနယ်တစ်ခုရှိပါတယ်အဲ့တော့ SDG ပေါ့လေ Sustainable Development Goals ပေါ့လေအဲ့ဒီမှာ NDV SDG 2030ဆိုပြီးတော့ပါပါတယ်အဲ့တော့ 2030ဟုတ်တဲ့ခါမှာ TV ရောကအဆုံးသတ်သွားရမှာ
ဟုတ်ကဲ့ဆရာအဲ့တော့အခုလို2030ဆိုတော့နောက်5နှစ်ပေါ့ဆရာနော
်ဟုတ်ကဲ့ပါ
အဲ့တော့အဲ့ဒီမှာတကယ်အဆုံးသတ်နိုင်ဖို့အနေထားကရောဘယ်လိုရှိလဲဆရာ
ဟုတ်ကဲ့ဒါစာသားအနေနဲ့ခေါင်းငယ်တစ်ခုနေရတော့ N ပေါ့လေအဆုံးသတ်တာပဲပေါ့လေဟိုဒီကရာအတိတ်တကြကြတော့ဒုံလုံးကြီးရှင်းသူများရောက်သွားအောင်မဟုတ်သေးပါဘူးအဲ့ဘလိုဒီမန်ချက်ဒီ specific objective ဒီဘာလဲဆိုတော့ကျွန်တော်ဆက်ပြောပါမယ်အဲ့တော့ကမ္ဘာမှာ TV ရောကဖြုတ်ပွားမှုမရှိအောင်လုပ်မယ်ဆိုပြီးတော့ပြည်သမကစင်စစ်မပြထင်းသိမ်းရေးဒီမန်ချက်ပန်းနိုင်ဖြစ် 2030 ပြည့်နှစ်မှာ TV အစိုးရသက်စရာမြည် NTV SDG 2030ဆိုပြီးတော့ချက်မှတ်ခဲ့ပါတယ်အတိအကျသတ်မှတ်ပေးထားတဲ့ဒီမန်ချက်တွေကတော့2030ပြည့်နှစ်ရောက်ရင် TV ရောကဖြုတ်ပွားမှုက80ရာခိုင်နှုန်းတိလျှော့ချရမယ်နော်အခု TV ရောကတွေဖြုတ်ပွားတော့2014နဲ့နှိုင်းရှင်လို့ရှိရင်2030ရောက်လို့ရှိရင်80ရာခိုင်နှုန်းထိကျသွားရမယ်ဒါတစ်ချက်နောက်တစ်ခါ TV ကြောင့်တည်ဆုံးမှုတွေကလည်း90ရာခိုင်နှုန်းထိအောင်ကျော့ကျသွားရမယ်ဒါသတ်မှတ်ပေးထားတဲ့အကြီးမားချက်ပါအဲ့အပြင်ဒီ TV ရောဂါခံစားရတဲ့မိသားစုတွေအတွက်ကုန်ကြမ်းစရိတ် 0 နော်တုံ့ညာဖြစ်သွားစေအောင်တုတ်ပေးရမယ်လို့ပြောထားပါတယ်အဲ့ဒါ SG အကြီးမားချက်ပေါ့လေဒီတဲ့အတိုင်းပဲ TV ရောဂါကနှိမ့်ချေလာမြတ်ကူရတဲ့ရောဂါဖြစ်တဲ့အတွက်ကြောင့်ဝေကုန်ကြီးကြများတယ်အာဟာရတွေစစ်စစ်တာသွေးစစ်တာတွေကလည်းပုစံနေကုန်တယ်ခဏခဏဆက်ရတာတွေရှိတယ်ခရီးစရိတ်တွေရှိတယ်ဆေးသွာရွာတာတွေရှိတယ်အစားအသောက်တွေကောင်းအောင်စားဖို့အာဟာရတပြည့်အောင်စားဖို့ရှိတယ်ဆိုတော့ကုန်ကြမ်းစရိတ်များပါတယ်အဲ့ဒီကုန်ကြမ်းစရိတ်တွေက TV ဒူနာကြောက်ရှိတဲ့မိသားစုမှာအဲ့ဒီခါတွေကုန်ကြမ်းစရိတ်ဒူနာအတွက် 0 ဖြစ်သွားရမယ်လုံးဝမကုန်ရဘူးအဲ့ထက်ပတ်စံမပါရဘူးဆိုတဲ့ညီမချက်ပေါ့လေအဲ့ဒါ2030 SDG ရဲ့ညီမချက်ဖြစ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီကြားထဲမှာရောဒီ2014နဲ့2030ကြားပေါ့နော်ဖြစ်လာတဲ့အနေအထားပေါ်မှာပြန်သုံးသပ်နိုင်တာရောရှိခဲ့လားဆရာကြ
ီးဟုတ်ကဲ့အဲ့ဒီအောင်လုတ်ဖို့ဆိုပြီးတော့ကျွန်တော်တို့လမ်းကြောင်းမှာကျွန်တော်တို့သွားနေပါလေ2014ရနေ2030လမ်းကြောင်းသွားတဲ့အချိန်မှာလမ်းခုလက်ဖြစ်တဲ့ယခု2023ကနေပြီးတော့2029အတွင်းမှာနောက်ထပ်ဒီမန်ချက်လေးတွေအသေးစိတ်တွေထပ်ချပေးတယ်နော်အောက်ဆိုတော့ဟို NDB ဂျာနီမှာ2030မှာသုံးသပ်ရေးခီးလမ်းကြောင်းမှာကျွန်တော်တို့ရဲ့အားလုံးကတွေးဖြီးနေတယ်เนาะကျွန်တော်နိုင်ငံတွေအားလုံးကလမ်းကြောင်းနဲ့မရောက်ဘူးလမ်းကြောင်းနဲ့ရောက်တာဆိုလို့အာရှပစိဖိတ်မှာဂျပန်ရဲ့တောင်ကိုရီးယားရဲ့တိုင်ဝမ်ကျွန်းရံတွေပဲကျွန်တော်ဖတ်တာမှုပါတယ်အဲ့တော့ဘယ်လိုဖြစ်ပေါ့လဲအများစုကတော့လမ်းတွေးဖြီးနေပြီမရောက်တော့ဘူးရောက်တဲ့အခါကျတော့ဒီဥစ္စာကိုရောက်အောင်ဘယ်လိုလုပ်ကြရမလဲဆိုပြီးတော့2023နဲ့2029တွေရောက်တော့ပဲလုပ်ငန်းစဉ်လေးတွေကိုထပ်ပြီးတော့အစီအစဉ်2023ပြည်သမကအထူးရည်ညလာကအစင်းမြင့်အစည်းအဝေးမှာချက်မှတ်လိုက်ပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီမှာထပ်ချက်မှတ်ပေးလိုက်တာတွေကိုဆက်ပြောပြပေးပါလားဆရာကြီ
းဟုတ်ကဲ့ထပ်ပြီးချက်မှတ်ပေးတဲ့ပြစ်မှတ်တွေကတော့ယောဂရှာဖွေရေးနဲ့ကုသရေးဝန်ဆောင်မှုတွေကျန်းမာရေးနဲ့လူမှုရေးဆိုင်ရာပတ်မိုးကူညီမှုတွေကိုဒီလူနာများ၏90ရာခိုင်နှုန်းအထိရောက်ရှိရမယ်နော်အသေးစိတ်ထပ်ချက်မှတ်ပါလေကျွန်တော်တို့မယောဂရှာဖွေမယ်ဆိုပြောခဲ့တယ်ကုသမှုပေးမယ်ဆိုပြောခဲ့တယ်ကူညီမှုတွေလူမှုရေးကူညီမှုတွေပတ်မိုးကူညီပေးမယ်ပြောတယ်အလိုပေးမယ်ဆိုတဲ့အတိုင်းလည်းဒီကရန်ကြတော့အကုန်ရောက်မပေးနိုင်သေးပါဘူးဘယ်နိုင်ရောဖြစ်ပါ complete 100% မပေးနိုင်သေးပါဘူးအေး 100% မပေးနိုင်သေးရင်တော့မှ TV လူနာရှိတဲ့လူနာရဲ့90%ကနေရောက်အောင်လုပ်အောင်မယ်ဆိုပြီးတော့ချမှတ်တာချင်းဖြစ်ပါတယ်နောက်တစ်ပြတ်မှတ်တစ်ခုကကြတော့ TV ယောဂရှာဖွေစမ်းသပ်နည်းများတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့အနေနဲ့အသိအမှတ်ပြုထားတဲ့ရှည်တန်းရောက်နေတဲ့ molecular နည်းပညာများကိုလူနာအားလုံးဟောရာနှုန်းပြည့်အတွက်အသုံးပြုရမယ်ဆိုတာကယောဂရှာဖွေနည်းစနစ်တရားတအားခင်မီတိုးတဲ့ဒီလောက် molecular နည်းပညာဆိုတာကိုသုံးနေပါပြီနိုင်ငံတိုင်းမှာလိုလိုအဲ့ဒီဟာက DNA ကိုစစ်တဲ့နည်းပါအဲ့ဒါကတို့အသုံးကြပါတယ်ကြောအကောင်းဆုံးဒီနည်းပညာကိုသုံးပြီးတော့တလိပ်ထဲမှာတူပူတွေ့မှဒါဖြစ်မယ်ခုထုံးပေးမယ်လို့မဟုတ်ဘူးအဲတလိပ်ကိုလည်းစစ်တာပဲစစ်ပြီးတော့ခုနကလိုပိုးအကောင်ကြီးမတွေ့တော့မှ DNA တစုံတစားတော့ပါလာပြီဆိုရင်ကမှန်းလို့ရတော့ဒါဒီဆေးပေးရမယ်ဆိုတာ TV ဖြစ်ပြီဆိုတော့မှန်းလို့ရပါတယ်အဲ့တော့ဒီခင်မီဆုံးနည်းပညာတွေကို TV လူနာအားလုံးရန်နှုန်းဖြင့် 100%ပေးနိုင်ရမယ်ဆိုပြီးတော့သတ်မှတ်ပြပေးပါရစ
ေ။ဟုတ်ကဲ့ဆရာ။အဲ့တော့ဒီကြာကာလအတွက်သုံးသပ်ပြီးတော့နောက်ထပ်ရောထပ်ချမှတ်လိုက်တာတွေရှိသေးလားဆရာ
။ဟုတ်ကဲ့။နောက်တစ်ခုကတခါ TV ရှင်းပြရှင်းစမ်းသပ်မှုကုသမှုပြုစုမှုများအတွက်ကုန်ကြစိတ်ကလည်းတုံညပါလေ။ဒါသတော်ကပြောထားတဲ့အတိုင်းပါပဲ။နောက်ပတ်စံလုံးဝမကုန်စေရဘူး။စေကုသမှုရောယောဂရှာဖို့ရဲ့ရောကုန်နေဆိုတာမျိုးမရှိစေရတော့ဘူး။ခီးစိတ်အတွက်တော့မှပေးမယ်။နောက်တစ်ခါ2023ကနေပြီးတော့2029အတွင်းမှာဒီ၄နှစ်အတွင်းမှာကမ္ဘာလုံးမှာရှိတဲ့ TV ယောဂ45သန်းဖြစ်အောင်ပြုပေးရမယ်။အဲ့ဒီထက်မှာကလေးလူနာ 4.5 သန်းပေါဝင်အောင်လုပ်အောင်မယ်။ဒါအပြင်စီးရင်ပါ TV ဖြစ်နေတဲ့လူနာ 1.5 သန်းလည်းပါစေရမယ်ဆိုပြီးတော့သ တမချက်လေးထပ်ပြီးထားပါတယ်ဒါအခုနောက်ဆုံး2022မှာချခဲ့တဲ့ညီမချက်ပါဒါမှကျွန်တော်တို့ကလမ်းကြောင်းကပြန်ပြီးတင်ပါပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတပိုင်းတစပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေတရင်တွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
VOA ရဲ့အစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေပါတယ်ခင်ဗျာအခုတော့တိုင်းရင်းသတင်းလွှာအလှည့်ရောက်လာပါပြီကြားပြန် online ငွေလိမ်ကိုင်းတိုက်ဖြတ်ရေးခေါင်းစဉ်နဲ့မြန်မာဘက်ခြမ်းကနေဆက်မျိုးသုံးမျိုးကိုထိုင်းအစိုးရကဖျက်ဆီးမီဖျက်လိုက်ပါတယ်။ကချင်ပြည်နယ်ဗမော်မျိုးသိန်းတိုက်ပွဲမှာစစ်ကောင်စီရဲ့အမှတ်366အမြောက်တပ်ကို KIA အဖွဲ့ကသိမ်းပိုက်နိုင်ခဲ့တဲ့သတင်းတွေနဲ့အတူ Fever Winder သားတွေကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ
။အပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မအာမီပါနေဆက်ဒေသတိုင်းသားသတင်းတော့တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ကြားဖြတ်တိုက်ဖြတ်ရေးခေါင်းစဉ်နဲ့မြန်မာထိုင်းနယ်စပ်ကမြို့သုံးမြို့ကိုထိုင်းအစိုးရကမီးဖြတ်လိုက်ပါရယ်မွန်ပြည်ဘီလီမြို့နယ်ထဲကစစ်ကောင်စီရဲ့မဲပလီဗျူဟာစခန်းသိမ်းတိုက်ပွဲထဲဗိုလ်မှူးတယောက်အပါအဝင်တပ်ဖွဲ့ဝင်40လောက်သေဆုံးခဲ့ပါတယ်။သတင်းလွှာတွေထဲမှာတော့မွန်ပြည်ရေမြို့မှရဲစခန်းမှာအချုပ်သားတချို့ဟာရဲတပ်ဖွဲ့ဝင်တွေစီကနေတနက်လူပစ်ခတ်ထွက်ပြေးတဲ့ဖြစ်စဉ်ထဲထိမှန်သေဆုံးမှုတွေရှိခဲ့တဲ့အကြောင်းကိုနားဆင်ရဖို့ရှိနေပါတယ်။
ကျမကနန်းဟောင်းမရှင်တရင်တွေကိုကိုရောပတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကြားဖြန့်အွန်လိုင်းငွေလိမ်လုပ်ငန်းတိုက်ဖြတ်ရေးကောင်းစဉ်နဲ့မြန်မာဖက်ချန်းကနေဆက်မြို့သုံးမြို့ကိုထိုင်းအစိုးရကမီးဖြတ်လိုက်ပါတယ်။မြန်မာနိုင်ငံကိုပေးထားတဲ့လျှက်စစ်တပ်အလိုက်တွေကိုဖြတ်တောက်ပစ်ဖို့ထိုင်းဝန်ကြီးချုပ်ကအမိန့်ထုတ်လိုက်ပြီးတရက်အကြာဖေဖော်ဝါရီလ5ရက်နေ့မနေ့ပိုင်းကစလို့ထိုင်းမြန်မာနယ်စပ်ကမြဝတီဖရဲသုံးစုနဲ့တာချီလိပ်မြို့တို့မှာမီးဖြတ်သွားတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။လျှက်စစ်တပ်အားဖြတ်တောက်လိုက်တဲ့နေ့မှာပဲတာချီလိပ်မြို့မှာနေဆက်ချင်းထိဆက်နေတဲ့လောနိုင်ငံဘက်ကလျှက်စစ်မီးနဲ့အစားထိုးနိုင်ခဲ့တယ်လို့တရက်ခန်တွေကပြောပါရယ်ထိုင်းနဲ့နေဆက်ချင်းထိဆက်နေတဲ့ရှမ်းပြည်နဲ့ကရင်ပြည်တွေမှာထိုင်းလျှက်စစ်ဌာန PEA ကနေ1996ခုနှစ်ကတည်းကလျှက်စစ်မီးစတင်ရောင်းချခဲ့တာဖြစ်ပါတယ
်ရှမ်းပြည်တောင်ပိုင်းညောင်ရွှေပင်လောင်းအစက်ကနေစစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်ညောင်ရွှေမြို့နယ်ကရွာသားတွေထိခိုက်ဒေဆုံးမှုရှိခဲ့ပါတယ်ဘုတ်တူဟုနေမနဲ့အစောပိုင်းကစစ်တပ်နဲ့ပအူးပြည်သူစစ်အဖွဲ့တို့ကပင်လောင်းမြို့တစ်ပင်ကောက်ရွာကနေလက်နက်ကြီးနဲ့ပစ်ခတ်ခဲ့လို့ညောင်ရွှေမြို့လွေနွဲ့ရွာထဲကျခဲ့ပြီးရွာသား2ယောက်သေဆုံးခဲ့ပြီး9ယောက်ဒဏ်ရာရရှိခဲ့ပါတယ်။ဒဏ်ရာရသူတွေထဲမှာအမျိုးသမီးနဲ့တက်ကြီးပိုင်းတွေလည်းပါတယ်လို့ဆိုပါတယ်။ညောင်ရွှေနဲ့ပင်လောင်းမြို့နယ်မှာစစ်ကောင်စီတပ်နဲ့ပအူးပြည်သူစစ်အဖွဲ့ PNL တို့ကလက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်ဇန်နဝါရီလထဲမှာလည်းအရက်သား3ယောက်သေဆုံးပြီး14ယောက်ဒဏ်ရာရရှိခဲ့ပါတယ်။
မွန်ပြည်ဘီလင်းမြို့နယ်အခြေစိုက်စစ်ကောင်စီရဲ့မဲပလီပြူဟာစခန်းသိမ်းတိုက်ပွဲထဲဗိုလ်မှူးတယောက်အပါအဝင်တပ်ဖွဲ့ဝင်အယောက်40လောက်သေဆုံးခဲ့ပါတယ်။တိုက်ပွဲအတွင်စစ်တပ်ဖက်ကဗိုလ်ကြီးတယောက်အပါအဝင်စစ်သုံးပါ28ယောက်ကိုဖမ်းဆီးရမိခဲ့တဲ့အပြင်လက်နက်ခဲယမ်းတွေလည်းသိမ်းယူနိုင်ခဲ့တယ်လို့အမတ်29စစ်ပြူဟာအမတ်နှစ်စစ်ဒေသခွဲတာဝန်ခံရဲပေါ်အေမင်းထွန်းကပြောပါတယ်။ဒီတိုက်ပွဲမှာတော်လန်ရေးပူပေါင်းတပ်ဖွဲ့ဖက်ကလည်း3ယောက်ကြဆုံးခဲ့ပါတယ်။ KNU တပ်မဟာ1နဲ့တပ်မဟာ5နှစ်ခုကြားမှာရှိပြီးတမဟာနှစ်ခုကြားသွားလာရေးကိုပိတ်ဆို့ထားတဲ့အဓိကနေရာဖြစ်တဲ့မဲပလီပြူဟာစခန်းကိုဖေဖော်ဝါရီလ၁ရက်နေ့ကကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA နဲ့ပူးပေါင်းတပ်ဖွဲ့တွေကနေသိမ်းယူခဲ့တာဖြစ်ပါတယ်။
တ တချင်ပြည်ကဗမော်မြို့သိမ်းတိုက်ပွဲတွေစစ်ကောင်စီရဲ့အမှတ်366အမြောက်တပ်ကိုတချင်လွတ်လပ်ရေးတပ်မတော် KIA ကသိမ်းယူနိုင်ခဲ့တယ်လို့ KIO ပြောခွင့်ရဗိုလ်မှူးကြီးနော်ဘူးကပြောပါတယ်နှလဝန်းကျင်ရှိလာပြီးဖြစ်တဲ့ဗမော်မြို့သိမ်းတိုက်ပွဲကဆက်လက်ပြင်းထန်နေပြီးအမြောက်တပ်စခန်366ကိုဖေဖော်ဝါရီလ2ရက်နေ့မှာ KIA နဲ့ပူးပေါင်းတပ်တွေကတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တာလို့ပြောပါတယ်လက်ရှိမှာစစ်ကောင်စီရဲ့စစ်စင်ရေးကုတ်ကဲမှုစစ်ဌာနချုပ်စကခ21မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးမြို့ကိုအလုံးစုံထိန်းချုပ်နိုင်ဖို့စကခ21နဲ့ချီလင်တိုက်ရင်ခလာရ236တို့အပါအဝင်တပ်စခန်းတချို့သိမ်းယူဖို့ကြံရှိနေသေးတယ်လို့ဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
ချင်းကာကွယ်ရေးအင်အားစုနှစ်ခုဖြစ်တဲ့ CDF လောက်တူနဲ့မရာကာကွယ်ရေးတပ်ဖွဲ့ MDF တို့အကြားနယ်မြေအငင်းပွားမှုကြောင့်အပြန်အလှန်ပစ်ခတ်မှုဖြစ်ပွားပြီးထိခိုက်ကြဆုံးမှုတွေရှိခဲ့ပါတယ်။အာရခတပ်တော် AA နဲ့မဟာမိတ်ဖွဲ့ထားတဲ့ချင်းညီနောင်အဖွဲ့ဝင် MDF တပ်ဖွဲ့နဲ့ချင်းလန်းကောင်စီအဖွဲ့ဝင် CDF လောက်တူတပ်ဖွဲ့တို့ဟာမတူပီနဲ့ထန်တလန်မြို့နယ်ကြားကလောက်တူဒေသမှာနယ်မြေအငင်းပွားမှုဖြစ်ခဲ့တာဖြစ်ပါတယ်။ MDF တပ်ဖွဲ့တွေဟာဇန်နဝါရီလတတိယပတ်ကစပြီးတော့ CDF လောက်တူထိန်းချုပ်နယ်မြေဖြစ်တဲ့ရွာမန်းရွာအထိထိုးစစ်ဆင်လာတာကြောင့်ဇန်နဝါရီလ29ရက်နေ့မှာတိုက်ပွဲဖြစ်ပွားခဲ့ကြတာဖြစ်ပါတယ်။တိုက်ပွဲထဲ CDF လောက်တူဘက်ကထိခိုက်ကြဆုံးမှုရှိခဲ့ပါတယ်။အခုလက်ရှိမှာတော့ရွာမန်းရွာအပါအဝင်ရွာလေးရွာကတိရက်ခန်တွေကတော့စစ်ပေးတင်းရှောင်နေကြရပါတယ်။
ကရနီပြည်လွယ်ကုန်မြို့မှာရက်ွက်အုပ်ချုပ်ရေးမှုဦးစုလွင်ဦးဆောင်တဲ့ရဲတပ်ဖွဲ့နဲ့စစ်တပ်တို့အကြားအချင်းချင်းပစ်ခတ်မှုဖြစ်ပွားခဲ့တယ်လို့တပ်တွင်းသတင်းရင်းမြစ်တွေကပြောပါတယ်လွယ်ကုန်မြို့လောတမရက်ွက်တစ်တပင်တောင်ချီရှိဂျမ်ဘာ CCTV နဲ့ဒရုန်းတွေတပ်ဆင်ထားတဲ့နေရာမှာစစ်ကောင်စီသတင်းပေးတွေရဲ့သတင်းပေးမှုအရာဝင်ရောက်ရှာဖွေခြင်းအချင်းချင်းနားလည်မှုလွဲပြီးဖေဖော်ဝါရီလ2ရက်နေ့ညကပစ်ခတ်မှုဖြစ်ခဲ့ကြတာပါပစ်ခတ်မှုဖြစ်ပြီးနောက်လောတမကြီးသားရနံပေါ်ဝင်ရက်ွက်တွေမှာစစ်ကားရဲကားတွေနဲ့စစ်ကောင်စီကအပူတပြင်းရှာဖွေမှုတွေလုပ်နေတယ်လို့ဖေဖော်ဝါရီလ5ရက်နေ့အထိတနက်တန်တွေပါကြားနေကြတယ်လို့ဒေသခံတွေကပြောပါတယ
်အခုဆက်ပြီးတော့သတင်းလာတွေကိုတင်ဆက်ပေးသွားမှာပါမုံကြီးရေမျိုးမရဲစခန်းမှာအချုပ်သားတချို့ဟာရဲတပ်ဖွဲ့ဝင်တွေစီကတနက်တွေလူယူပစ်ခတ်ထွက်ပြေးတဲ့ဖြစ်စဉ်တွေရဲတပ်ဖွဲ့ဝင်တွေရောအချုပ်သားတွေပါတေဆုံးမှုရှိခဲ့ပါတယ်ဖြစ်စဉ်အသေးစိတ်ကိုတော့ရမင်းကစုစည်းတင်ဆက်ပေးထားပါတယ်
သမင်းမုံတွေတွားဝေတဲ့ရဲတွေစီကနေအချုပ်သားချုပ်ဖေဖော်ဝါရီ3ရက်နေ့မနက်9:00မှာတနက်လူယူပြီးပစ်ခတ်ထွက်ပြေးချိန်ဒုရဲအုပ်အပါအဝင်ရဲ3ယောက်တေဆုံးသွားခဲ့ပါတယ်ဒါပြင်မြို့မစကားမူလဲစိုးရိမ်ရတဲ့ဒဏ်ရာနဲ့ဆေးရုံတင်ထားလိုက်ရပါတယ်။တနတ်လူယူပြီးပြစ်ခတ်ထွက်ပြေးဖြစ်စဉ်ကနေလွတ်မြောက်လာတဲ့အချုပ်သား3ယောက်ကိုကယ်တင်နိုင်ခဲ့တယ်လို့လဲရေဘလူးဖွဲ့တာဝန်ရှိသူကပြောပါတယ်
။ရေတွေနဲ့ပြန်လဲခုကတိုက်ခိုက်ပြီးတော့ထွက်လာခဲ့တဲ့အချုပ်သားကတော့ကျွန်တော်တို့ကယ်တင်ပေးနိုင်ခဲ့တယ်။တရက်နေတော့မှတရအောင်ပါနော်။နှစ်ရက်နေတရအောင်။ဟုတ်ကဲ့ကျွန်တော်တို့ထိန်းသိမ်းလုပ်ပေးတယ်နော်။အလုံးပေးကင်းတယ်။
အချုပ်သား30လောက်ထွက်ပြေးသွားတယ်လို့အချုပ်သားတွေကတစ်ဖက်ရဲတွေကတစ်ဖက်ရေမျိုးမရဲစခန်းနာမှာအပြန်လန်ပစ်ခတ်မှုတွေဖြစ်ခဲ့ကြပါတယ်။နောက်ပိုင်းမှာတော့ရေမျိုးဘွားရှိတပ်ရင်းတွေကစစ်ကောင်စီတပ်ဖွဲ့ဝင်တွေရောက်လာချိန်မှာလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အပြင်အချုပ်သားတွေဘက်ကလည်းကြီးကုံသွားတာကြောင့်နေ့လယ်12နာရီခွဲလောက်မှာတချို့ကလက်နက်ချညှပ်ခံလိုက်ရပြီးတချို့ကထွက်ပြေးလွတ်မြောက်သွားပါတယ်။တနေ့ချညခံခဲ့တဲ့အချုပ်သား၈ယောက်ကိုတော့စစ်ကောင်စီတပ်ကပြစ်တက်လိုက်ပြီးရေးမြို့တုတ်တံမှာဖေဖော်ဝါရီလ၂ရက်နေ့ညပိုင်းကတိုက်တဆိုင်မိတ္တူလိုက်တယ်လို့လည်းမြို့ကန်တယောက်ကပြောပါတယ
်ဒီဖြစ်စဉ်ကတော့ရေးမြို့မှာတော့တခါမှမဖြစ်ဘူးပြစ်ကြခတ်ကြတာလည်းအလုံးကြီးကတော့အချက်ရေ900လောက်ရှိတယ်ကျွန်တော်နောက်ဆုံးတိရတဲ့လောက်ကတော့တော့ကြီးကြံကုန်လို့အဖမ်းခံလိုက်တဲ့အချုပ်သားကိုလည်းပြစ်တက်လိုက်တယ်လို့ကြားတချို့လည်းဥကောင်းဖွေးပြီးတိရလည်းရှိတယ်လို့သိရတယ်ဒီရောင်းအချုပ်သား၈ယောက်ကျွန်တော်ရေးမြို့တုတ်တံမှာပဲသူတို့မိတင်ကြလာတယ်ခင်ဗျာ
နိုင်ငံရေးမှုနဲ့တရားစွဲဆိုခံရပြီးရေးမျိုးမှရေးစခန်းမှာအချုပ်ချနေသူတယောက်ကတသက်လုံးထောင်ထဲမှာတူနေသွားရမယ့်ဖြစ်ကိုမခံမရနိုင်ဖြစ်ခဲ့ပြီးရဲစီကတနတ်လူပြစ်ခတ်ထွက်ပြေးလွတ်မြောက်လာခဲ့တယ်လို့လဲရေးဘလူးဖွဲ့စီကိုရောက်နေသူတယောက်ကမော်မာသာနဲ့ပြောပါတယ
်အမှုကြီးကနိုင်ငံရေးညီကအဲ့လိုနိုင်ငံရေး
မှုနဲ့အချုပ်ကြတယ်တဲ့ဒီကျင်းကြနေတဲ့အမှုနဲ့တရားဆွဲခံထားရလို့ထောင်ထဲမှာပဲတက်လုံးနေသွားရမှာဖြစ်တာကြောင့်ဘလို့ပြောရမလဲတင်မထူးနေမထူးဆိုပြီးပြေးဖို့ကိုအကြံထုတ်ကြတယ်စစ်ကောင်စီရဲ့တနတ်လူတယ်တနတ်ရတဲ့လူကပြစ်ခတ်ပြီးတော့ထွက်ပြေးကြတယ်လေအချုပ်သား30ကျော်ပြေးကြတယ်နောက်တော့လူတွေကွဲထွက်ကြတယ်
အခုဆိုလို့ချင်းရေးမြမရေစကားမှာကြာနေတဲ့ချုပ်သားတွေတွေအပြင်ကနေသမင်းဟင်းအစားတောက်တွေလာဖို့တာခွင့်မပြုတော့တယ်လို့မြို့ဝင်ထွက်တွေမှာလည်းစစ်ကောင်စီတပ်တွေကလုံချောင်ရေးတင်းကျထားလိုက်ပြီးမတင်ကြတဲ့အိမ်တွေကိုညတိုင်းလိုလိုအစီရင်စစ်နေတယ်လို့လည်းဆိုပါတယ
်ချင်းပြည်မှာတိုက်ပွဲတွေအပြင်စစ်ကောင်စီရဲ့လေချောင်ကနေတိုက်ခိုက်မှုတွေနဲ့လူအခွင့်ရေးချိုးဖောက်ခံရမှုတွေကြောင့်လေးနှစ်တာကာလအတွင်းချင်းပြည်သူ1000နီးပါးတေဆုံးခဲ့တယ်လို့ချင်းရဲရအဖွဲ့ချုပ် ICA ကထုတ်ပြန်ထားပါတယ်ကိုရော့ဘတ်ကစူးစီးထားပါတယ်
2021ခုနှစ်ဖေဖော်ဝါရီလကနေ2025ခုနှစ်ဖေဖော်ဝါရီလတရက်အထိ၄နှစ်အတွင်းမှာစစ်တပ်ရဲ့ပြစ်ခတ်တိုက်ခိုက်မှုတွေကြောင့်ချင်းပြည်သူ965ယောက်သေဆုံးခဲ့တယ်လို့ချင်းရဲရဖွဲ့ချုပ် ICA ရဲ့ဖေဖော်ဝါရီလတရက်နေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်အဲ့ဒီထဲမှာစစ်တပ်နဲ့ဖြစ်ပွားတဲ့တိုက်ပွဲတွေအပါအဝင်လေကြောင်းတိုက်ခိုက်မှုတွေကြောင့်ချင်းတော်လှန်ရေးဘော်454ယောက်ကြဆုံးခဲ့ပြီးအမျိုးသမီးရဲဘော်9ယောက်ပါဝင်တယ်လို့ ICA ပြောရေးဆိုခွင့်ရှိသူ Slivan Swisan ကပြောပါတယ
်ကိုခန်တော်လည်းတပ်ဖွဲ့တွေကြဆုံးတာကတော့အများအဖြစ်တော့ဒီတိုက်ပွဲဖြစ်ရင်နဲ့ကြဆုံးတာကိုအများဆုံးတွေ့ရတယ်ပေါ့နော်ဒီ PND အမျိုးသမီးတွေကြဆုံးတာကကြတော့ဒီကျမရေးကြောင်းတော်၎င်းပြီးတော်လို့ရှင်ဒီလီကြောင်းတိုက်ခိုက်မှုတော့ကြောင်းတော်၎င်းချဆုံးတာတွေကိုကျွန်တော်တို့တွေ့ရပါတယ
်ချင်းပြည်အတွင်းစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုလက်နက်ကြီးပစ်ခတ်မှုနဲ့မိမြို့မိုင်းတွေကြောင်းအရက်သား492ယောက်တေဆုံးခဲ့ရပြီးတေဆုံးသူတွေထဲကလေး68ယောက်နဲ့အမျိုးသမီးတွေလည်းပါဝင်တယ်လို့ဆိုပါတယ်အရက်သားတေဆုံးမှုတွေစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင်းအများဆုံးဖြစ်ပြီး249ယောက်အထိရှိခဲ့တဲ့အပြင်စစ်တပ်ကထောင်ထားတဲ့မိုင်းတွေကြောင်း89ယောက်တေဆုံးခဲ့ရတယ်လို့လည်းဆက်ပြောပါတယ်
စစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုလုပ်လာတဲ့အခါမှာဒီတိုက်ပွဲဖြစ်တဲ့နေရာမှာလေကြောင်းပုံကျဲတယ်ဆိုတာထပ်ပြီးတို့ရှိတဲ့နေရာမှာလေကြောင်းပုံကျဲတာတွေပြန်ဒီမြို့ပြနေရာတွေမှာပေါ့နော်လူနေအိမ်တွေထိုထက်တဲ့နေရာတွေမှာပုံကျဲတိုက်ခိုက်တာတွေကိုတော်တော်များများပြုတ်လုလာတာကိုတွေ့ရတယ်ဆိုတော့တည်ဆုံရတဲ့ဟာဆိုရင်လည်းကျွန်တော်တို့ဒီပီတူတွေကလေကြောင်းတိုက်ခိုက်မှုနဲ့တည်ဆုံရတာကပုံများနေတဲ့အနေထားမှာရှိတယ်တကယ်တိုက်ပွဲဖြစ်တဲ့နေရာထက်ဆိုင်ပီတူတွေရှိတဲ့နေရာကိုတာဂက်ထားပြီးတော့တိုက်ခိုက်နေတယ်ဆိုတာထင်ရှားနေတာပေါ့
ချင်းပြည်နယ်မှာအရက်သားနေအိမ်တွေမီးရှို့ခံရမှုကတစ်နှစ်ထက်တစ်နှစ်ပိုများပြားလာပြီး2023မှာမီးရှို့ဖျက်ဆီးခံရမှု409လုံးပဲရှိခဲ့ရကနေ2024မှာတော့အလုံးရေ1300လုံးအထိရှိလာခဲ့ပါတယ်အာဏာသိမ်း၄နှစ်အတွင်းချင်းပြည်မှာကြောင်စေးရုံစေးခန်းနဲ့ဘာသာရေးဆောက်အုံအပါအဝင်လူနေအိမ်အဆောက်အုံပေါင်း3459လုံးထက်မနည်းဖျက်ဆီးခဲ့ရတယ်လို့လည်းဆိုပါတယ်အိန္ဒိယနိုင်ငံဘက်ကစစ်ဘေးရှောင်သူချင်းလူမျိုး65000ကျော်ရှိနေပြီးချင်းပြည်အတွင်းနေရစွန့်ကွာစစ်ပီးတိန်ရှောင်နေရသူ33000ကျော်ရှိတယ်လို့ ICA ကထုတ်ပြန်ထားပါတယ်ခင်ဗျာ
အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ကြားဖြန့်တိုက်ဖြတ်ရေးခေါင်းစဉ်နဲ့မြန်မာထိုင်းနယ်စပ်ကမြို့သုံးမြို့ကိုထိုင်းအစိုးရကမီးဖြတ်လိုက်ပါတယ်မွန်ပြည်ဘေးလင်းမြို့နယ်ထဲကစစ်ကောင်စီရဲ့မဲပလီပြူဟာစခန်းသိမ်းတိုက်ပွဲထဲဗိုလ်မှူးတယောက်အပါအဝင်တပ်ဖွဲ့ဝင်အယောက်40သေဆုံးခဲ့ပါတယ်
တော်ရရှိနေခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသားသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းတော့ပဲဖြစ်ပါလေနောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်ကျွန်မအာမီပါ
တိုင်းရင်သတင်းတော့အစီအစဉ်ဖြစ်ပါတယ်ခင်ဗျာအပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ VOA ကထုတ်လွှင့်ပေးသမျှသတင်းတွေပတ်စဉ်ကဏ္ဍနဲ့ဗီဒီယိုသတင်းဆောင်မတွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဒါမှမဟုတ်လေမိမိတို့ဒေတာတွင်ဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေကိုပေးပို့လို့ရတယ်ဆိုရင်တော့ကျွန်တော်တို့စီရဲ့ဒီ VOA Facebook Messenger မှာဖြစ်ဖြစ် VOA ရဲ့ email လေးစာ burmese@voanews.com ကိုပဲဖြစ်ဖြစ်စာရေးသားပေးပို့နိုင်ပါတယ်ခင်ဗျာအခုတော့သတင်းချင်းချုပ်ကိုပြောပြပေါင်းမှာဖြစ်ပါတယ်ဗျာဟာမတ်စ်နဲ့စစ်ပွဲပြီးတာနဲ့ဂါဇာကမ်းမြောင်ကိုအစ္စရေးကအမေရိကန်ကိုလွှဲပြောင်းပေးမှာဖြစ်ပြီးအဲ့ဒီမှာအမေရိကန်တပ်ဖွဲ့တွေထားရှိစရာလည်းလိုမှမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကကြာသပတေးနေ့မှာပြောဆိုလိုက်ပါတယ်။မြေထဲပြင်လယ်တစ်လျှောက်ဂါဇာကမ်းမြောင်ကိုအမေရိကန်ကသိမ်းယူမယ်လို့ပြောဆိုထားတဲ့သမ္မတထရန့်ကအခုကြေညာချက်ကိုလည်း True Social လူမှုကွန်ရက်ကနေတဆင့်ထုတ်ပြန်လိုက်တာပါ။အမေရိကန်ရဲ့ထိတ်တန့်ကွန်သွယ်ရေးအထူးကိုယ်စားလှယ်အဖြစ်သမ္မတဒေါ်နယ်ထရန့်အဆိုပြုထားတဲ့Jamie Sangria ကနေပြီးတော့သမရရဲ့ပြင်းထန်တဲ့ကွန်သွယ်ရေးမူဝါဒတွေကိုသူအကောင့်ထဲပေါ်သွားမဲ့အကြောင်း ဗိုလ်ထုနှင့်အထက်လွှတ်တော်ဘန်နာယေးကော်မတီကြားနာပွဲမှာကတိပြုပြောဆိုသွားပါတယ်။တခါဖိလစ်ပိုင်နိုင်ငံထောင်ပိုင်းတောင်ပိုင်းကဒီလေကွင်းတစ်ခုတည်းအမေရိကန်စစ်ရဟင်းဒဇင်းကကြာသပတေးနေ့မှာပြတ်ကျခဲ့တာမှာအမေရိကန်စစ်သားတဦးနဲ့ကာကွယ်ရေးကွန်ဌာနကနေကွန်ထရက်တာဝန်ထမ်း3ဦးတည်ဆုံးခဲ့တဲ့အကြောင်းအင်ဒိုပစိဖိတ်ဒေသဆိုင်ရာအမေရိကန်စစ်ဌာနချုပ်ကပြောပါရတယ်။အီရန်ကယင်နန်စီတွေတိုင်းနဲ့ချီတရုတ်နိုင်ငံကိုတင်ပို့ရမှာဝန်ဆောင်မှုပေးနေတဲ့နိုင်ငံတကာကွန်ရက်တွေကိုပြစ်မှတ်ထားပြီးအီရန်ယင်နန်လုပ်ငန်းပေါ်တန်းခွက်ပိတ်ဆို့အရေးယူမှုတဲ့ချမှတ်လိုက်တဲ့အကြောင်းအမေရိကန်ဗန္ဒာယီဌာနကကြာသပတေးနေ့မှာကြေညာပါရတယ်။အီရန်လက်နက်ကိုင်တပ်ဖွဲ့ AFGS ရဲ့ဒီယင်နန်တင်ပို့မှုလုပ်ငန်းကိုပြစ်မှတ်ထားတာဖြစ်ပါတယ်ခင်ဗျာ။ဒီကနေ့အစီအစဉ်ထုတ်လို့ရမှုကတော့ကိုစံကျော်ဖြစ်ပါတယ်။ရုပ်သံပိုင်းဆိုင်ရာဒါရိုက်တာဂျိမ်းစ်မစ်ဖြစ်ပါတယ်။ VOA ကိုကြည့်ရှုတဲ့အတွက်ကျေးဇူးတင်ပါတယ်။အားလုံးပြီးခင်ကြပါသည်ခင်ဗျာ။ညောင်ဝင်းအောင်ပါ။